Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA America အသံ2023ခုနှစ်နိုဝင်ဘာလ22ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခန့်နဲ့9:00နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190အထိကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ဒီမှာသင်္ကေတထိုက်ပါ
ဟာမတ်စ်ကပြန်ပြီးဆွဲပြီးတော့ဂါဇာရဲဖမ်းဆီးထိန်းသိမ်းထားသူတွေပြန်လွတ်လာဖို့ညှိနှိုင်းဆောင်ရွက်မှုတွေသဘောတူညီမှုရကန်နေတဲ့အခြေအနေရောက်နေပါပြီ။မြောက်ကိုရီးယားရဲ့ပထမဆုံးထောက်လှမ်းရေးဂျိုရီကိုကမ္ဘာပတ်လမ်းကြောင်းထဲကိုအောင်မြင်စွာလွှတ်တင်နိုင်ခဲ့ပြီလို့မြောက်ကိုရီးယားကကြေညာပါတယ်။ယူကရိန်းမှာရုရှားကအောင်မြင်သွားခဲ့လို့ရှိရင်တရုတ်ကအင်ဒိုပစိဖိတ်ဒေသမှာသူ့နေမြေချဲ့ဖို့အတင့်ရဲလာလိမ့်မယ်ဆိုပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးကသတိပေးပါတယ်။
ဒီဒီနေ့နေ့အပြင်အစ္စရေးဟာမတ်စစ်ပွဲနောက်ဆုံးရချင်းနေရှမ်းပြည်ကတိုက်ပွဲတွေချာမှာပြိမိနေတဲ့မလေးရှားနိုင်ငံသားတွေကိုကယ်တင်မဲ့အစီအစဉ်လွိုင်းကော်တဝိုက်ကတိုက်ပွဲတွေနဲ့ဆစ်ဆောင်နေရဲ့နောက်ဆုံးရချင်းနေစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ရပါမယ်ရှင်။ဒီနောက်မှာတော့မြေကြီးဩဇာယူကရိန်းပြန်မှာလွတ်မြောက်ရေးနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားသတင်းပတ်စင်ခဏတွေကိုလည်းထုတ်လွှင့်ပါမယ်ရှင်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းကတင်ပြပေးမှာပါ။
တစားကအဖြစ်ဖမ်းဆီးခံထားရသူတွေကိုမကြမီအိမ်ပြန်ခေါ်လာနိုင်ဖို့နီးနေပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့ကပြောလိုက်ပါတယ်။ဒါပေမဲ့သမ္မတဘိုင်ဒန်ကအသေးစိတ်ကိုတော့ပြောခဲ့ပါဘူး။အပြစ်ရကာလအကြောင်းဂါဇာကိုအကူအညီပံ့ပိုးပေးတဲ့အစ္စရေးကဖမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေနဲ့တစားခံတွေလက်လက်ရေးအကြောင်းတွေကိုဆွေးနွေးနေကြတဲ့အကြောင်းဟာမတ်စ်အဖွဲ့ကောက်ဆောင်အစ်စမိုင်းဟာနီယက်ကရိုက်တာကိုပြောပါတယ်။စစ်အတွင်းအထူးအဆိုရအဖွဲ့ရဲ့အဖွဲ့ဝင်၃ယောက်အင်္ဂါနေ့မှာအစ်ရွေးမှာဆွေးနွေးခဲ့ကြပြီးလုံခြုံရေးအဖွဲ့နဲ့အဆိုရအဖွဲ့တရားလုံးအစည်းအဝေးတွေဆက်လုပ်မယ်လို့ဝင်ကြီးချုပ်နေသယဟုတ်ယုံကပြောပါတယ်အခုကက်ဘိနက်မှာစဉ်းစားနေပါတယ်သဘောတူညီချက်အသေးစိတ်ကိုဘယ်ဘက်ကမှမထုတ်ပြန်သေးပါဘူးဒါပေမဲ့အစ်ရွေးမီဒီယာတွေမှာတော့ဂါဇာမှာအစ်ရွေးထိုးစစ်ကို၅ရက်ကြာရပြီးဟာမတ်ကတစားကား50ကိုလွတ်ပေးဖို့အစ်ရွေးကပါလက်စတိုင်းအကျဉ်းသား150ကိုလွတ်ပေးဖို့သဘောတူကြတယ်လို့ဖော်ပြနေကြပါတယ်ပထမဆုံးဒဇာကန်တွတ်တာကကြာတာပရိဒါမမို့တောက်ကြနေမှာဖြစ်နေမယ်လို့လည်းအစ္စရေးရုပ်တာ Channel 12ကပြောပါတယ်အစ္စရေးသတင်းတွေကဖော်ပြချက်တွေကိုတီးခြားအတည်ပြုလို့တော့မရသေးပါဘူးဒါပေမဲ့အပြစ်ရသဘောတူညီချက်တက်တန်းကိုတိုးခေါင်းတိုးနိုင်တယ်လို့အမည်မဖော်လို့တဲ့အစ္စရေးတာဝန်ရှိသူတို့က AB သတင်းဌာနကိုပြောပါတယ်ပထမဆုံးထောက်လိုင်းဂျိုဒူကိုကမ္ဘာပတ်လမ်းကြောင်းထဲအောင်မြင်စွာအင်္ဂါနေ့ကလွတ်တင်နိုင်ခဲ့ပြီးခေါင်းဆောင်ကင်ဂျုံအကကြီးကြပ်တည်ရှိခဲ့တယ်လို့မြောက်ကိုရီးယားမီဒီယာကပြောပါတယ်အခုလိုလွတ်တင်တာကိုတောင်ကိုရီးယားကစောစောကသတင်းထုတ်ပြန်ခဲ့ပါတယ်ဂျပန်ဆိုရကတော့တိုက်ချင်းပြစ်ဒုံးကျည်ဖြစ်ဟန်ရှိတဲ့ဒုံးကျည်ကိုပြစ်လွတ်ခဲ့တယ်လို့ပြောခဲ့ပြီးအိုကီနာဝါစီရင်စုမှာနေထိုင်ကြသူတွေကိုသတ်မှတ်ခိုးလို့ရနေရာတွေကိုချက်ချင်းသွားကြဖို့အမိန့်ထုတ်ခဲ့ပါတယ်နိုင်ယူကအကြမ်းအဒီအမိန့်ကိုရုပ်သိမ်းလိုက်ပြီးဒုံးကျည်ဟာဂျပန်ကိုဖြတ်ကျော်သွားပြီးဒေသစံနှုန်းချိန်ည10:55မိနစ်မှာပစိဖိတ်ပုတ်တရားနဲ့ကျခဲ့တယ်လို့ကြေညာခဲ့ပါတယ်အင်္ဂါနေ့အစောပိုင်းမှာပြစ်လို့မဲ့အကြောင်းကိုမြောက်ကိုရီးယားကဂျပန်ကိုအကြောင်းကြားခဲ့ပါတယ်။အခုလိုလွတ်တင်တာကိုအမေရိကန်ကရှုတ်ချလိုက်ပါတယ်။ဒီဖြစ်ရကြောင့်တင်းမာမှုပိုဆိုးဝါးစေပြီးဒေတာတွင်းနဲ့ဒေတာတွင်းမကလုံခြုံရေးအခြေအနေတည်ငြိမ်မှုကိုပြက်ပြားစေမယ့်အန္တရာယ်ရှိတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူ Andrew Watson ကကြေညာချက်ထုတ်ပါတယ်။ယူကရိန်းမှာရုရှားကအောင်မြင်သွားခဲ့ရင်တရုတ်က Indo-Pacific ဒေတာမှာသူ့နယ်မြေချဲ့ဖို့အတင့်ရဲလာလိမ့်မယ်လို့အမေရိကန်ကာယိုးဝန်ကြီးကသတိပေးလိုက်ပါတယ်အဲဒီလိုကမ္ဘာမှာကျွန်တော်တို့မနေနိုင်ပါဘူးလို့ပိုလန်မှာချထားတဲ့အမေရိကန်တပ်တွေကိုမစ္စတာရိုက်အော့စတင်ကအင်္ဂါနေ့ကပြောခဲ့တာပါယူကရိန်းမြို့တော်ကိမှာသမ္မတဇယ်လင်စကီနဲ့တွေ့ဆုံခဲ့ပြီးနောက်ထပ်မှာအမေရိကန်ကာကွယ်ရေးဝန်ကြီးဟာပိုလန်ကိုရောက်ရှိနေတာဖြစ်ပါတယ်ယူကရိန်းမှာပူတင်ကိုမတားနိုင်ခဲ့လို့ရှိရင်အရှေ့ဥရောပကအချုပ်ချာအာဏာပိုင်တိုင်းပြည်တွေကိုရုရှားသမ္မတပူတင်ကဆက်လက်သိမ်းပိုက်လိုက်မယ်လို့မစ္စတာအော့စတင်ကသတိပေးလိုက်ပါတယ်ယူကရိန်းကိုရုရှားကျူးကျော်ခဲ့ကြတဲ့ကနေရုစီရေးမဟာမိတ်အဖွဲ့ဝင်တွေဖြစ်ကြတဲ့အရှေ့ဥရောပနိုင်ငံတွေကမစ္စတာအော့စတင်3ပေးတယ်လို့ပဲဆိုရင်ခဲ့ကြတာပါ။အက်စတိုနီးယား၊ရူမေးနီးယားနဲ့ပိုလန်တို့ဟာအမေရိကန်တပ်တွေနဲ့လက်နက်တွေပိုလက်ခံချထားခဲ့ပြီးကိုယ်ကာကွယ်ရေးကိုလည်းပို့ပြီးတည်ဆောက်ခဲ့ကြပါတယ်။အရှေ့လယ်ပိုင်းကိုအမေရိကန်အလေးထားနေပြီလားဆိုရင်လာကြတဲ့အချိန်မှာမစ္စတာအော့စတင်ရဲ့တနင်္လာနေ့ယူကရိန်းခီးစဉ်ကယူကရိန်းနောက်မှာအနောက်နိုင်ငံတွေကစီစီလုံးလုံးညီညွတ်ညွတ်ရှိနေတဲ့အကြောင်းပြသလိုက်တာဖြစ်ပါတယ
်။ VOA America န်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရုပ်သံကနေဘော်ဒူးနဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြည့်ကြရပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီနဲ့စစ်ကောင်စီစစ်ကြေးလက်နက်ကိုင်တိုက်ပွဲတွေကြားတိုက်ပွဲတွေပြင်းထန်နေတာမို့မြန်မာနိုင်ငံကိုအရေးမကြီးရင်မသွားကြဖို့အိန္ဒိယဆော့ကသူ့နိုင်ငံသားတွေကိုအင်္ဂါနေ့ကအကြံပြုသတိပေးစာထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံတွင်းရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားတွေကိုလည်းသတိကြီးကြီးထားပြီးတိုက်ပွဲတွေတည်ရောက်မှုမရှိနိုင်တဲ့ဒေသတွေကိုရှောင်ကြဖို့တိုက်တွန်းလိုက်ပါတယ်ပြည်နယ်တစ်ခုနဲ့တစ်ခုကုန်းလန်းခီးကိုရှောင်ကြဖို့လည်းအိန္ဒိယဆော့ကပြောလိုက်ပါတယ်မြန်မာနိုင်ငံရောက်အိန္ဒိယနိုင်ငံသားတွေကိုရန်ကုန်မြို့ရှိအိန္ဒိယတန်ရုံမှာမှတ်ပုံတင်ထားကြဖို့လေအိန္ဒိယဆိုအကစော်ဟောလိုက်ပါတယ်။2020ရွေးကောက်ပွဲမှာအပြတ်သတ်နိုင်ရသွားခဲ့တဲ့ဒေါက်ဆန်းစုကြည်ရဲ့ NLD အဆိုအကိုစစ်တပ်က2021 February လမှာဖြုတ်ချအာဏာသိမ်းလိုက်ကြတဲ့ကစစ်ကောင်စီဟာလူမှုစာနာပြပွဲတွေကိုလာမကပြည်သူတွေကလက်နက်ကင်တော်လန်တာနဲ့ပါမြန်မာနိုင်ငံအနှံ့မှာရင်ဆိုင်နေရတာပါ။တိုက်ပွဲတွေပုံပြီးပြင်းထန်လာတဲ့အရင်လကတည်းကဆိုလို့ရှိရင် OA စွန့်ခွာစစ်ရှောင်ရသူပေါင်း 9,000 ကျော်ရှိနေပြီလို့ကုလသမဂ္ဂကပြောပါတယ် UK ကလည်းသူ့နိုင်ငံသားတွေအတွက်အလားတူခီးသွွားအကြံပြုသတိပေးစာထုတ်ပြန်ထားပါတယ်အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရခန်းပြည်နယ်ကလိုင်ကောင်းထဲမှာ10ရက်လောက်ပိတ်မိနေခဲ့တဲ့ဆော့လို့ရေးလုံသား50တယောက်ကိုအင်္ဂါနေ့မှာပထမအဆုပ်ချိန်စတင်တွေ့မြင်ရပြီဖြစ်ပါတယ်အင်းမွေတာတောင်နှမ်းတွေမှာအဝေးပြေးလက်မကြီးဖောက်လုံနေစေလိုင်ကောင်းကတပိုင်းပြူကျသွားခဲ့တဲ့အတွက်နိုဝင်ဘာလ12ရက်ကတည်းကသူတို့ပိတ်မိသွားခဲ့တာဖြစ်ပါတယ်။လုံသွားတွေနဲ့ဆက်သွယ်နိုင်ဖို့အတွက် 15 စင်တီမီတာပိုက်ကိုထိုးသွင်းခဲ့ပြီးအဲ့ဒီပိုက်ကတစ်စစေးပညာ3ကိုရင်းချီမှန်ပြောင်းကနေအလုံသွားတွေကိုဗီဒီယိုနဲ့တွေ့ရတာဖြစ်ပါတယ်။အပြင်ကတာဝန်ရှိသူတွေကအလုံသွားတွေကိုပြုတ်ပြပြီးလက်ပြနှုတ်ဆက်ဖို့ပြောတဲ့အတိုင်းသူတို့ကလုတ်ပြခဲ့ကြတာကိုတွေ့ရပါတယ်။ပြည်နယ်အာဏာပိုင်အဖွဲ့ကဗီဒီယိုကိုထုတ်ပြန်လိုက်ပါတယ်။သမင်းနဲ့ပဲနီလေးဟပူနွေးနွေးကိုလည်းအဲ့ဒီပိုက်ကတစ်စင်တနင်္လာနေ့ညကစပြီးပို့ပေးနိုင်ခဲ့ပါတယ်ခုလိုပိုက်အကျဲကိုမသွင်းနိုင်ခဲ့အရင်ရက်တွေတုန်းကတော့ပိုက်အသေးကနေကလပဲကျော်နဲ့အစစ်အစံအချောက်ချမ်းတွေကိုပဲပို့ပေးနိုင်ခဲ့တာပါအလုံးသမားတွေအားလုံးလုံးဝလုံးကျုံစိတ်ချကောင်းမွန်နေပြီးမကြမီအေးအေးဆေးဆေးအပြင်ရောက်နိုင်အောင်ကြိုးစားနေကြပါတယ်လို့ပြည်နယ်ဝန်ကြီးချုပ်ပုစကာစင်ဒမီကကြေညာချက်ထုတ်ပါတယ်COVID-19 virus မျိုးကွဲဟာကမ္ဘာမှာမှန်မှန်ပြန့်နှံ့နေစေဖြစ်တာကြောင့်အန္တရာယ်ရှိနေစေဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကအင်္ဂါနေ့ကပြောလိုက်ပါတယ် VOSARS-CoV-2 virus ဟာတိုင်းပြည်တိုင်းမှာအခုခါပြန့်နှံ့နေပြီးအန္တရာယ်ပေးနေပါတယ်လို့ WHO ကကျွမ်းကျင်သူ Maria Van Kerkhove ကပြောပါတယ် virus ကပြန့်နှံ့ဖြစ်ပေါ်ပြောင်းလဲနေတာကြောင့်ကျမတို့သတိကြီးကြီးထားစောင့်ကြည့်နေရပါမယ်လို့ WHO ရဲ့လူမှုမီဒီယာကနေပြောလိုက်တာပါMaria Van Kerkhove 2019ခုနှစ် COVID ကပ်ဘေးကာလက WHO ရဲ့နီးနားပိုင်းဆိုင်ရာခေါင်းဆောင်ဖြစ်ခဲ့ပြီးအခုခါမှာတော့ရောဂါပြန့်နှံ့မှုနဲ့ကပ်ဘေးပြင်ဆင်ကာကွယ်ရေးဌာနရဲ့ယာယီညွှန်ကြားရေးမှူးအဖြစ်တာဝန်ထမ်းဆောင်နေသူပါ COVID ဟာကူးစက်ရောဂါဖြစ်သောမကနောက်ဆက်တွဲဖြစ်အကျိုးဆက်ရောဂါတွေကိုလည်းဖြစ်စေနိုင်ပါတယ် COVID ကာကွယ်ဆေးဟာအဒီလိုနောက်ဆက်တွဲရောဂါလိုက်လာမှာကိုရှော့ချပေးပါတယ်လို့ Van Kerkhove ကပြောပါတယ်ဒီကမ္ဘာလုံးမှာ COVID-19 ကာကွယ်ဆေးအလုံးပေါင်း 13.5 ဘီလီယံထိုးပြီးခဲ့ပြီလို့သူကဆိုပါတယ်။တစ်ချိန်တည်းမှာ COVID-SARS-CoV-2 ရောတုတ်ကွေးပါဖြစ်နိုင်တာကြောင့်ဒီစောင်းမှာအဲ့ဒီကာကွယ်ဆေးနှစ်ခုလုံးယူဖို့သူကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။
ထိတ်တဲရောက်သတင်းတွေကိုဥတင်မောင်တန်တင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ဟမတ်စ်ဖွဲ့ဖမ်းဆီးထားတဲ့အစ္စရေးဘက်ကတစားကန်230ကျော်ပြန်လွှတ်ပေးရေးစစ်ဆင်ညှိနှိုင်းမှုတွေသဘောတူညီချက်ရဖို့အများကြီးပိုနှိစက်လာနေပြီလို့အမေရိကန်သမ္မတအင်ဖြူရောကပြောပါတယ်ဒါပေမဲ့တနင်္လာနေ့အထိတော့အသေးစိတ်ထုတ်ပြောတာမရှိသေးပါဘူး။တစ်ချိန်တည်းမှာလဲဂါဇာကစစ်ရုံတွေမှာအစ္စရေးနဲ့ဟာမတ်အပြန်အလှန်ပစ်ခတ်နေတာတွေကိုမလိုလားကြောင်းအင်ဂျီရောကထပ်ပြီးတော့ပြောဆိုထားပါတယ်။ VOE ရဲ့အကြီးတန်းတန်တမန်ရေးရသတင်းတောက်စင်ဒီစိန်နိုင်ငံခြားရေးဌာနကဖေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကတင်ပြပေးပါမယ်ရှင်။
ပြည်ခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလူပေါင်း1200တိစုံခဲ့ရတဲ့ ဣသရေးနိုင်ငံနဲ့ဟာမတ်စ်အဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့ခြင်းကစလို့ဟာမတ်စ်တွေဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့တစားကန်တွေပြန်လွတ်ပြီးဆစ်ဆဲညှိနှိုင်းနေတာတွေဟာသဘောတူညီမှုရလုံနေပါဖြစ်နေပြီလို့သတင်းတွေမှာဖော်ပြကြသလိုပဲအမေရိကန်သမ္မတအင်မြူရောကလည်းအဲ့ဒီလိုဖြစ်လာဖို့အချိန်ပြည့်ကြိုးပမ်းနေတဲ့အကြောင်းပြောဆိုပါတယ်ဒီလိုသဘောတူညီချက်ရလူနေပါဖြစ်နေပြီဆိုတော့အစ္စရေးနဲ့ဟာမတ်စ်အဖွဲ့တွေကလည်းအချက်ပြပြောဆိုထားတာပါညှိနှိုင်းမှုတွေတိုးတက်မှုရှိတဲ့အကြောင်းနဲ့လုံးလုံးစဲအသေးစိတ်အများကြီးပြောလို့မတင်သေးဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟူကပြောပါတယ်သိမကြခင်မှာသတင်းကောင်းကြားရဖို့ကိုတော့မျှော်လင့်ပါတယ်လို့ဝန်ကြီးချုပ်နာတာယာဟူကဒီအင်္ဂါနေ့ကအစ္စရေးစစ်တပ်အရန်တပ်သားတွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားခဲ့တာပါအောက်တိုဘာ9ရက်တိုက်ခိုက်မှုအတွင်းဟာမတ်စ်တွေဖမ်းဆီးခေါ်ဆောင်သွားတဲ့အထက်ပြန်မလွတ်သေးတဲ့တစားကန်140ထဲမှာတော့အမျိုးသမီးနဲ့ကလေးငယ်အယောက်90လောက်ပါတယ်လို့အမေရိကန်သတင်းတွေမှာဖော်ပြကြပါတယ်။တချိန်တည်းမှာလည်းဂါဇာမှာရှိတဲ့ El Shifa ဆေးရုံပြီးခဲ့တဲ့သတင်းပတ်တုန်းကတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ထပ်ဂါဇာကဆေးရုံတစ်ခုဖြစ်တဲ့ Indonesia ဆေးရုံလည်း Israel ဘက်ကတိုက်ခိုက်တာကိုခံခဲ့ရပါတယ်။ဒီလိုဆေးရုံတွေတိုက်ခိုက်ခံရတာနဲ့ပတ်သက်လို့အမျိုးတော်သတင်းစာရှင်းလင်းပွဲမှာ VOA ကမေးမြန်းတဲ့အခါအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကျွန်ကာဘီကအခုလိုပြောဆိုသွားပါတယ
် We don't want to see hospitals as battlegrounds. We don't want to see firefights and
ဆေးရုံတွေကိုစစ်မြေပြင်လိုတိုက်ခိုက်တာမျိုးကျွန်တော်တို့မလိုလားပါဘူးဆေးရုံတွေမှာအပြန်အလှန်တိုက်နေတာတွေမဖြစ်စေချင်ပါဘူး El Shifa ဆေးရုံနဲ့ပတ်သက်လို့ကျွန်တော်တို့သိထားတဲ့ချက်လက်တွေပြောခဲ့ပြီးပါပြီ Indonesia ဆေးရုံနဲ့ပတ်သက်လို့ထောက်လှမ်းရရှိတာမရှိသေးပေမဲ့ El Shifa ဆေးရုံကတော့ Israel ဘက်ကပြောသလိုပဲဒီဆေးရုံကို Hamas တွေကထိန်းချုပ်အကာအကွယ်ယူနေတယ်ဆိုတဲ့ထောက်လှမ်းရေးအချက်လက်တွေကျွန်တော်တို့ရရှိထားပါတယ
်ဆေးရုံတွေမှာထွက်ပြေးလို့မရတဲ့လူနာတွေဖြစ်နေပြီးဆရာဝန်တွေနဲ့သူနာပြုတွေကသူတို့ကိုပြည်သူစောက်ရှောက်ဖို့ကြိုးပမ်းနေရတယ်ဆိုတော့ကိုကောင်းကောင်းနားလည်ကြောင်းလဲဂျွန်ကာဘီကပြောပါတယ်ဒါပေမဲ့ Israel အတွက်ကလည်းကြာကိုလက်ခံတဲ့အချိန်ထဲမှာတစ်ဖက်မှာလည်းဟာမတ်စ်တိုက်ခိုက်ရေးသမားတွေကဆေးရုံတွေကိုအကာအကွယ်ယူလုပ်နေတာကြောင့်ဒီချင်းနေချာမှာထိန်းကြီးလှုပ်ဆောင်နေကြတာဖြစ်တယ်လို့မစ္စတာကာဘီကပြောပါရယ်။ဂါဇာကအင်ဒိုနီးရှားဆေးရုံတိုက်ခိုက်ခံရတာနဲ့ပတ်သက်လို့တော့ဒီဆေးရုံကိုတိစောက်ခဲ့တဲ့ဂျာကာတာမြို့အခြေစား MERC အဖွဲ့ဥက္ကဋ္ဌက VOA ကိုခုလိုပြောပါရယ်။
ဆေးရုံတတိယဓာတ်ကိုသူတို့တိုက်ခိုက်ခဲ့ပါတယ်။အရေးပေါ် ICU အခန်းကတော့ပွာစာကျဲသွားတာပါပဲ။အပြင်းထန်ထန်ရသူ900ကျော်ရှိပြီး12ယောက်သေပါတယ်ကျွန်တော်သိတာမမှဘူးဆိုရင်တော့ဒီအထက်မှာရိုးရိုးဆရာဝန်2ယောက်နဲ့ခွဲစိတ်ဆရာဝန်1ယောက်ပါသွားပါတယ
်လက်ရှိဂါဇာစစ်ပွဲပြင်းရင်တော့ဂါဇာနဲ့ဂျော်ဒန်မြစ်အနောက်ဘက်ကန် West Bank ဒေသကိုပါလက်စတိုင်းအာဏာပိုင်တွေကသာအုပ်ချုပ်သင့်ပြီးအမေရိကန်ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas အဖွဲ့ကအုပ်ချုပ်လို့တော့မရဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပါတယ်လိလာသုံးသက်သူကျွမ်းကျင်ပညာရှင်တူကတော့သမ္မတဘိုင်ဒန်မှာအရေးကြီးတဲ့အမြင်တချို့ရှိနိုင်ပေမဲ့လို့စစ်ပွဲပြီးနောက်တရက်ဆိုတဲ့အပေါ်မှာတော့ဒေတာတွင်ဒါမှမဟုတ်အမေရိကန်နဲ့အစ္စရေးကြားမှာတော့ဘာသဘောတူညီချက်မှရထားတာမရှိဘူးလို့ပြောပါတယ
် The US also saying that there may be some sort of regional Arab force that helps police Gaza for some timeand hearing from most of the
Gaza chain တိုင်းတာတစ်ခုထိကူညီထိန်းချုပ်ဖို့ဒေတာရင်းအရက်တပ်ဖွဲ့ထားရှိတာမျိုးဒီလိုထားရှိဖို့ဆိုတာကိုလက်မခံတဲ့ဂျော်ဒန်နိုင်ငံကြီးဝင်ကြီးအပါအဝင်အာရပ်နိုင်ငံတွေကနိုင်ငံကြီးဝင်ကြီးအများစုရဲ့အတန်းတွေကိုနားထောင်ဖို့ဆိုတာတွေဖြစ်လာနိုင်တယ်လို့အမေရိကန်ကလည်းပြောထားပါတယ်ဆိုတော့လောက်ဆရာတွေကတော့အများကြီးပါရေဒိုအနေနဲ့ဖမ်းဆီးထားတဲ့ဒဇဂန်တွေပြန်လွှတ်ဖို့နဲ့အကြမ်းဖက်မှုတွေဆက်ဖြစ်နေတာကိုရပ်တန့်အောင်ကင်တွင်ရမှာရှိသလိုရေရှည်အဆုံးသတ်အဖြစ်ကိုလည်းရှာကြရမှာဖြစ်ပါတယ
်။ဂါဇာမှာပါလက်စတိုင်းအရက်သားထိခိုက်ဒေချေမှုတွေဆူဆူဝါတိုးလာတဲ့အပေါ်စိုးရိမ်မှုတွေနဲ့မကျေနပ်ချက်တွေတိုးလာနေချိန်မှာပဲအစ္စရေးကိုထောက်ခံအားပေးနေတဲ့သမ္မတဘိုင်ဒန်အပေါ်ပြည်ရင်းပြည်ပဝေဖန်မှုတွေကလည်းတည်တည်တသာတိုးလာနေပါတယ်။ဂါဇာစစ်ပွဲစတင်တဲ့ပြီးခဲ့တဲ့လကစလို့အစ္စရေးရဲ့တိုက်ခိုက်မှုအတွင်းပါလက်စတိုင်း13,000ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ဟာမတ်စ်ဦးဆောင်တဲ့ဂါဇာကျန်းမာရေးဌာနကပြောဆိုထားပါတယ်ရှင်။
အခုတော့မြန်မာဘက်ကတိုက်ပွဲတွေအခြေအနေကိုဆက်ပြီးတော့တင်ပြမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကြားပိတ်မိနေတဲ့နိုင်ငံခြားသားတွေထဲမှာမလေးရှားနိုင်ငံသား109ဦးပါဝင်နေပြီးသူတို့ကိုကယ်ဆယ်ဖို့တရုတ်နိုင်ငံယူနန်ပြည်နယ်ခူမင်းမြို့ကအုပ်ချုပ်ရေးအာဏာပိုင်တွေကိုအကူအညီတောင်းထားတယ်လို့ပဲမြန်မာအာဏာပိုင်တွေနဲ့လည်းပူးပေါင်းဆောင်ရွက်နေတယ်လို့မလေးရှားအာဏာပိုင်တို့ကပြောပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်မြောက်ပိုင်းမှာညီနောင်မဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဘယ်မှထွက်မရပဲတောင်းတင်နေတဲ့မလေးရှားနိုင်ငံသား109ဦးကိုကယ်ဆယ်ဖို့ တရုတ်နိုင်ငံယူနန်ပြည်နယ်အုပ်ချုပ်ရေးအာဏာပိုင်တွေကိုအခုညီတောင်းထားတယ်ဆိုပြီးမလေးရှားအာဏာပိုင်တွေကပြောပါတယ်တရုတ်အစိုးရဘက်ကအပြည့်အဝကူညီဆောင်ရွက်ပေးမယ်ဆိုတဲ့ကြေညာကိုဝတ်တည်ရရှိထားပြီးဖြစ်တဲ့အကြောင်းမလေးရှားနိုင်ငံသားရေးရာဒုတိယဝန်ကြီးဒါတော့မိုဟာမက်အလမင်ကသတင်းစာရှင်းလင်းပွဲမှာမလေးရှားဘာသာစကားနဲ့အခုလိုပြောဆိုသွားပါတယ်
ပြည်နယ်ရေးနိုင်ငံသားရေးကိုတရုတ်နိုင်ငံကနေတဆင့်ကဲထုတ်နိုင်ဖို့ကိုတရုတ်နဲ့မလေးရှားအစိုးရတွေပူးပေါင်းပြီးအတူတကွကူညီဆောင်ရွက်ဖို့သဘောတူညီချက်ရပြီးဖြစ်ပါတယ်အခုဆိုရင်မလေးရှားပြည်ရဲ့နိုင်ငံသားရေးနဲ့နောက်ဝကအဖွဲ့ဝင်တွေဟာတရုတ်အာဏာပိုင်တွေနဲ့အတူဆက်လက်လှုပ်ဆောင်နေကြပါပြီဆိုပြီးပြောဆိုသွားတာဖြစ်ပါတယ်
အင်းဒီနာဂျင်နိုင်ငံတွေမှာလူကုန်ကူးခံရတဲ့မလေးရှားနိုင်ငံသားက2000ခန့်ရှိနေသေးတာကြောင့်အဲ့ဒီထဲကထောက်နေရာကျော်ဟာမြန်မာနိုင်ငံထဲမှာပြိမိနေတာဖြစ်ကြောင်းမလေးရှား International Humanitarian Organization MHO အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်အဲ့ဒီထဲကမလေးရှားနိုင်ငံသား980ကိုလည်းပြန်လည်ကယ်တင်ခေါ်ယူခဲ့ပြီးဖြစ်ကြောင်းကိုလည်းဖော်ပြထားပါတယ်။မလေးရှားနိုင်ငံသားရဲ့ဝန်ကြီးဌ တရုတ်နိုင်ငံကုမင်းမာရှိတဲ့မလေးရှားကောင်စစ်ဝင်ချုပ်ရုံးတွေကနေတဆင့်မြန်မာနိုင်ငံနိုင်ငံသားဦးညီဌာနနဲ့ပြည်သူ့လွတ်တော်လုံးနဲ့ပူးပေါင်းကာကယ်ဆယ်ရေးလုပ်ငန်းများကိုဆောင်ရွက်နေပြီဖြစ်ပြီးမလေးရှားနိုင်ငံသားတွေဘေးကင်းစွာပြန်နိုင်ရေးအတွက်လှုပ်ဆောင်နေတယ်ဆိုပြီးပြောဆိုထားပါတယ်မြန်မာပြည်တွင်းမှာပိတ်မိနေသူတွေအနေနဲ့ အခုညလိုအရင်တောင်းခံနိုင်ကြောင်းကိုလည်းကြေညာချက်မှာဖော်ပြထားပါတယ်မလေးရှားနိုင်ငံသားတွေဟာလည်းတခြားနိုင်ငံသားတွေနဲ့နှီးတူအလုပ်ပေးမယ်ဆိုပြီးအွန်လိုင်းငွေလိမ်ကိုင်းတွေကလိမ်လည်ခေါ်ယူတာကိုခံခဲ့ကြရတာပါသူတို့တွေဟာထွက်ပြေးလို့မရဖို့စူးစမ်းရင်းနဲ့လူကုန်မှုတွေရဲ့တားဆောင်တွေဖြစ်ခဲ့ကြရတယ်လို့လည်းမလေးရှားတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ရှင်
မအေးအေးမှာပါရှင်ကင်းဒီဒေသကာကွယ်ရေးတပ်ပေါင်းစုရဲ့တစ်လေးလုံးစစ်စင်ရေးစတင်လိုက်ကြတဲ့ကလွိုင်းကော်မြို့တဝိုက်မှာနေစဉ်ဆူသလိုတိုက်ပွဲတွေဖြစ်ပွားနေတာကြောင့်တောင်းနေချီတဲ့လွိုင်းကော်မြို့ခံတွေရောလွိုင်းကော်မှာလိုက်ရောက်ခုလုံနေတဲ့စစ်ရှောင်ဒုက္ခသည်တွေပါအခုတစ်ခါထပ်ပြီးဘေးလွတ်ရာတင်းရှောင်ချက်ရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုကုသညုံဦးပြောပြပေးပါအောင်ရှင်
လွန်ဘလ၁၇ရက်နေ့တလေးလုံးစစ်စင်ရေးစတင်လိုက်တဲ့တစ်ချိန်တည်းမှာပဲကင်းဒီတပ်ပေါင်းစုတွေကလွိုက်ကော်ဒမော့ဆိုးနဲ့မိုးပြဲတွေမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဝေရောက်တိုက်ခိုက်သိမ်းပိုက်ရာကနေပြီးတော့နှစ်ဖက်တိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်။လွိုက်ကော်မြို့ပတ်ချလေမှာဆူလို့ရှိရင်ဒီကနေ့ထိတိုက်ပွဲတွေကဇက်တိုက်ဖြစ်နေတယ်လို့မြို့ကနေကပြောပါတယ်။တိုက်ပ မလို့လိုက်ကော်မျိုးအနီးနားမှာရှိတဲ့တောင်ပေါ်ဖုံးကြောင်းတစ်ခုမှလာရှောင်နေရတယ်လို့ပြောပါတယ
်။ဖုံးကြောင်းတောင်ပေါ်မှာတက်နေနေတာကျွန်တော်လူတွေမှာလည်းနေရတဲ့စိတ်မချလို့လေအဲတရားတို့လောက်ပေါ့အဲ့လောက်ပဲကျွန်တော်လည်းအရင်ကတော့ကြောင်းပြည့်ပြောတယ်ချောင်းပြာနေရာမရှိတဲ့လူတွေဈေးမရှိတဲ့လူတွေလောက်ပဲကျန်တာပေါ့ချောင်းနေတဲ့လူတွေကတော့အတန်းနဲ့ကို့ကိုဈေးနဲ့ကို့ကားလေးတွေရှိတဲ့လူတွေကတော့ကို့ကိုကိုဒီကိုဒီဆက်ဆောင်ကြတယ်ပေါ့
လေကောမျိုးမှာမြို့ခံတဲ့စစ်ပြေဒုက္ခတွေအပါဝင်ခမန်းကြီးလူကြီးကသသိန်းထက်မနေရှိပါတယ်တရှိတလေလုံးစစ်စီရေးကြောင့်လွယ်ကော်မြို့မှာလာရောက်ခလုံနေကြတဲ့စစ်ပီးဒုက္ခသည်တွေရောမြို့ကအများစုကပါထပ်ပြီးတော့စစ်ပီးရှောင်နေကြရတယ်လို့လွယ်ကော်မြို့ကစစ်ရှောင်ရေးကူညီနေတဲ့တံခါတော်ကမေးကြားပါတယ
်။ခမကျော်လူတွေတပိမကောက်တဲ့နယ်ပြပေါ်မှာမတုံလောက်လောက်ပဲကျန်နေလို့ထင်တယ်မလဲ
။2021ခေါင်းစဉ်အရကြားပြည်နယ်မှာခမန်းကြီးလူကြီး3သိန်းနီးပါးရှိပြီးတော့လွယ်ကော်မြို့ပေါ်မှာလူကြီးက6000ကျော်ရှိပါတယ်။ရှမ်းကယားနေဆက်ဒေသအတွင်းစစ်ပီးရှောင်းအသူတွေကအများပြားရှိနေပါတယ်။ရေကော်မြို့မြောက်ဖက်ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ရေဖြူကြီးရွာဘက်ကိုခိုးလုံလာတဲ့စစ်ရှောင်းမျိုးသမီးတူကတော့သူဟာအဝတ်တထည်ကိုတစ်ခုနဲ့ဘေးလွတ်ရာကိုပြေးလွှားလာရတာဖြစ်ပြီးတော့ဆွေမျိုးအိမ်မှာကပ်နေရတယ်လို့ပြောပါတယ်။အခန်းချင်းလေးတစ်ခုမှာလူ100ယောက်လောက်စုပြုံနေထိုင်ရပြီးတော့စားရတော့ရေကစခက်ခဲမျိုးစုံကြုံတွေ့နေရတယ်လို့သူကပြောပါတယ်။
အခန်းချင်းနဲ့တခန်းထဲမှာဆိုရင်ခမရရှိရခလေးနဲ့ဆိုပိုးရဆရာအဲ့လိုမျိုးတက်တက်ကလေးအိမ်ရတယ်အဲ့လိုမျိုးချက်ချင်းရှိနေကွာအချင်းလေးမပါပါမပါကောင်းမပါခါကြရလေဟိုဆိုချူအဲ့လိုမျိုးအဝတ်တထည်ကုန်တစ်ခုနဲ့ပဲထွက်လာတယ်ဆိုတော့စောင်းနေရစကွာထောင်းနေရမှဆိုတော့တော်တော်လေးအင်းနေလူနဲ့ချမ်းပါဆိုရင်ခလေးနဲ့ပါတယ်ဆိုတော့
စီဆိုင်မျိုးနဲ့ရေဖြူကြီးရွာမှာခမန်းကြီးစစ်ရှောင်း200လောက်ရှိပြီးတော့နီးစက်ရဆွေမျိုးအိမ်နဲ့စစ်ရှောင်းစခန်းတွေမှာနေထိုင်ကြတယ်လို့ဆိုရတယ် ညောင်ရွှေမြို့နယ်ပဲတင်းရှောင်သွားတဲ့ဒမော့ဆူစစ်ပြေးဒုက္ခသည်တူကတော့ဆရာနာတင်းခဲ့တဲ့နောက်ပိုင်းဒမော့ဆူမြို့နယ်ကတိုက်ပွဲကြောင့်လိုက်ကော်မြို့မှာခိုလိုနီယာကနေပြီးတော့အခုဒီတလေးလုံးစစ်စီတိုက်ပွဲပြင်းထန်လာတာကြောင့်တိုက်ပွဲကင်းတဲ့ညောင်ရွှေမြို့နယ်ဘက်ကိုထပ်ပြီးတော့တင်းရှောင်ခဲ့ရတာဖြစ်ပြီးအခုခက်ခဲတွေရင်ဆိုင်နေရတယ်လို့ဆိုပါတယ်
ဒီဝေပေးတဲ့လူကတမီတော်ဝေပေးတဲ့လူနဲ့ဆိုတော့လက်ခံတဲ့သူများလာနေရာကတော့အရင်ကြီးတော့မခက်ခဲပေမဲ့စာရေးတောက်ရတော့နည်းနည်းတော့ဖြစ်ခဲ့မယ်။အခုကဘုမားပြေးကြတဲ့အတွက်ကိုလူအုပ်ကြီးကလည်းခလိုက်ပြေးလာတဲ့ပုံပြီးတော့အရင်များတဲ့လူအုပ်ကြီးဆိုတော့တောက်ရတော့ဖြစ်ခဲ့မယ်ဖြစ်နေတော့ရှိသေးတယ်
စီပီဒုက္ခသည်တွေဟာလွယ်ကော်ကနေပြီးတော့သူတို့နီးစပ်ရာစီဆိုင်တောင်ကြီးညောင်ရွှေအင်းလေးစရတီမြို့နယ်တွေကြီးရွာတွေဘက်ကိုတင်းရှောင်သွားကြပါတယ်အရင်တော့ကဒီတချို့ကြေးရအုပ်ချုပ်ရေးမှုတွေကစစ်ဆောင်တွေကိုလက်မခံကြဖို့သတိပေးထားတာမို့လို့အဲ့ဒီဒေသတွေမှာမြို့ကန်တွေကစစ်ပြေးဒုက္ခသည်တွေကိုလက်မခံရဲပဲဖြစ်လာပြီးတော့စစ်ဆောင်တွေကိုအခက်ကြုံခဲ့ရဘူးပါတယ်။ဒါပေမဲ့လည်းခုတော့စစ်ဆောင်တွေလည်းခလိုနာကိုပြန်လက်ခံလာကြပြီးတော့စစ်ဆောင်တွေအတွက်ထမင်းထုတ်တွေရေတပ်မှုတွေဝင်ငှားပြီးတော့ကြိုးဆူကြပါတယ်။ဒါအပြင်စစ်ပြေးဒုက္ခသည်တွေလိုအပ်တဲ့အရေးပေါ်အကူအညီတွေစာဝတ်နေရေးနဲ့ကျန်းမာရေးဆောက်ရှောက်မှုတွေပါပေးလာနေကြပြီလို့စစ်ဆောင်တွေကတော့ပြောပါတယ်။ဒါပေမဲ့ဒီကင်းဒီတပေါင်းစုတွေကကြားဒီသာတွေမျိုးသိန်းတိုက်ပွဲတွေဆင်နွှဲမှာဖြစ်တဲ့ကြောင်းကြီးညာထားသလိုစီးရေးချင်းတွေကလည်းတင်းမာနေစေဖြစ်တာမို့လို့ဆစ်ဆောင်တွေဖို့အိမ်ပြန်ဖို့အချိန်ကြီးမပေးနိုင်ပဲဖြစ်နေစေလို့ဆိုရမှာပါခင်ဗျာ
။ကိုသားညုံပါရှင်တစ်စက်ထဲမှာပဲကြားဒီသာဘက်ကဆစ်ဆောင်တွေအချိန်ကြီးကိုဆက်ပြီးတော့တင်ပြပေးလိုပါတယ်။မြန်မာနိုင်ငံရှိဖက်ကရင်နီဒေသလို့ခေါ်တဲ့ကြားပြည်နယ်မှာကရင်နီတပေါင်းစုတွေနဲ့စစ်ကောင်စီတပ်တွေကြားတလေးလုံးဆစ်စင်ရေးစတင်အပြီးတိုက်ပွဲတွေပြင်းထန်နေပြီးတိတ်နေချီတဲ့ဒေသခံတွေလည်းပြည်ရင်းမှာပဲစစ်ပီးရှောင်နေကြရပါတယ်မြန်မာစစ်ကောင်စီရဲ့လေရင်နဲ့ဖုံးကျဲနေတဲ့ခြေကပဲကင်းဒီဒေသကကလေးတွေအနေနဲ့ဘုံခိုခြင်းတွေနားမှာပဲပညာသင်ကြားနေရတဲ့အချောင်း AFP သတင်းဆောင်မကိုအခြေခံပြီးကိုငိမ့်ချန်ကတင်ပြထားပါတယ်ရှင
်ကရင်နီခေါ်ကယားပြည်နယ်ကတာပေါ်လင်တွေနဲ့စောက်ထားတဲ့ယာယီဖျားရှိခိုးကြောင်းကခေါင်းလောင်းတန်တဲ့ဖျားကြောင်းတက်ဖို့နှိုးဆော်နေတာပါဆရာနာတင်ခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလကစပြီးဆန္ဒပြပွဲတွေကိုနှိမ်နင်းပြီးတဲ့နောက်ထောင်ထဲချီတဲ့လူငယ်တွေဟာကင်းဒီပြည်နယ်မှာတော်လှန်ရေးဆက်လုပ်ဖို့ရောက်လာခဲ့ပါတယ်။အများစုကပြည်သူ့ကာကွယ်ရေးတပ် PDF ကိုဝင်ရောက်ခဲ့ကြပြီးစစ်ဘေးရှောင်ကူညီကယ်ဆယ်ရေးနဲ့ပညာသင်ကြားရေးလှုပ်ဆောင်နေတဲ့လူငယ်တွေလည်းအများကြီးရှိပါတယ်။ဆလွန်စစ်ဘေးရှောင်စခန်းနှစ်ကကောမဒီတာဝန်ခံကိုအောင်ခန့်ကဒုက္ခသည်စခန်းအခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပါရစေ
။ညီနဲ့တိုင်းပဲပေါ့နော်ကတုတ်ကျင်းတွေတော့လှုပ်ထားတဲ့အရာကြီးကတုတ်ကျင်းမှာဒါလုံချုံလားဆိုတော့မလုံချုံသေးပါဘူးပေါ့နော်။ဒီပြီးတော့ဒီစတင်ကြောင်းရဲ့အနောက်မှာတော့အကူတကူရှိတယ်။အများကြီးတော့မဆန့်ဘူးဗျာ။ဟိုကြောက်ကြားမျိုးပဲပေါ့နော်
။မြန်မာလေတက်ကဘုံကျဲနေတဲ့အခြေအနေအောက်မှာစေဘေးဆောင်နောက်စခန်းတစ်ခုကခလင်းငယ်တွေကိုပညာသင်ကြားနေရတဲ့အခြေအနေနဲ့ပတ်သက်ပြီးစေတနာဝန်ထမ်းပညာသင်ကြားပေးနေတဲ့ဒေါ်ရစ်ကအခုလိုပြောပါရစေ။
အန်ဒီရောအရာများတယ်ပေါ့နော်ဆရာတော်တခါတလေကျမတို့စာတိတ်တန်းလန်းနဲ့လေရင်နေလာတဲ့မျိုးတွေရှိတယ်ပြီးတော့လက်နဲ့ကြီးတွေပြစ်လာတာရှိတယ်တခါလေဆိုရှုပ်ရှက်ခသွားတော့ပေါ့နော်ကလေးတွေရောဆရာဆရာမတွေရောရှုပ်ရှက်ခသွားတယ်ပြီးတော့ကျမတို့အတွက်ပြောမလို့တော့စိတ်ဟိုလုံခြုံမှုလည်းမရှိပေါ့နော်ကျမတို့အတွက်ဟိုစာတိတ်ရတာလည်းကကောင်းမှုမတင်ရဘူ
းဝေကြီးဖောင်းပွားမှုကုန်စည်နှုန်းကြီးမြင့်မှုတွေကြားကပဲစစ်ဘေးရှောင်တွေကိုထောက်ပံ့နေရတဲ့အခြေအနေကိုဒီနေ့ထောက်ပံ့ရေးအဖွဲ့ကမဲ့ရင်ရင်ကအခုလိုရှင်းပြပါဗျာ
။နှစ်တုံးကဆိုလို့ရှိရင်3တိန်းပေါ့နော်မနှစ်တုံးက3တိန်းဆိုလို့ရှိရင်လူ100ကျော်150လောက်ဆိုရင်ထင်း3မျိုးရတယ်ပေါ့နော်။အခုကအခု3တိန်းဆိုရင်လူ60တရာအောင်မှဟင်း3မျိုး2မျိုးအဲ့လောက်ပဲပေါ့နော
်။ပြီးခဲ့တဲ့ရက်ပိုင်းကပဲလေချောင်းကနေဘုံကျဲတိုက်ခိုက်နေတဲ့ K8 အမျိုးအစားတိုက်လေရင်ဒဇင်းကိုကင်းဒီတပ်ပေါင်းစုကနိုဝင်ဘာလ17ရက်နေ့မှာပြစ်ချနိုင်ခဲ့ပြီးတဲ့နောက်လေမှု2ဦးတည်းက2ဦးဖြစ်တဲ့ဘုံမှုခိုင်တန့်မှုကိုဖမ်းဆီးရမိထားပြီလို့ကင်းဒီအမျိုးသားကာကွယ်ရေးတပ် KNDF ဥက္ကဋ္ဌခွန်ဘီထူးက VOA ကိုအတည်ပြုပြောဆိုပြီးစစ်ဆေးမေးမြန်းပြီးဥပဒေကြောင်းအရအရေးယူသွားမယ်လို့ပြောပါတယ
်ဘုံမှုခိုင်တန့်မှုဘောကိုကျွန်တော်တို့ဖမ်းဆီးရမိထားပါတယ်ဒီသူ့ရဲ့တွဲဖက် pilot ကတော့ဘူဇာနီမောင်ကတော့ဘောနော်ဒါလူမြောက်နေစေပဲဖြစ်ပါတယ်ဒီလေရင်မှုကိုဖမ်းဆီးစစ်ဆေးတာတွေလုပ်ပြီးဘောနော်သူတို့ဖြစ်ဒီတပ်ဖက်အကန့်နေပြီးမှစစ်ဆေးမှုတွေလုပ်ပြီးတာနဲ့ကျွန်တော်တို့မကြခင်မှာဘောနော်ထုတ်ပြန်ချက်တွေအသေးစိတ်ဆက်လက်ပြီးမှလုပ်သွားမှာဖြစ်သလိုဒီလေရင်မှုနဲ့ဘောနော်ဒီထိုက်တင်တဲ့ပုံမှန်တွေတရားစွဲဆိုမှုတွေဖြစ်ပြီးမှဘောနော်တရားစီရင်ရေးအတိုင်းပဲသူ့ကိုပြည်ထောင်နေကျွန်တော်ချက်မှတ်သွားဖို့ရှိပါတယ်ဗျဟုတ်
စေကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့တိုက်လေရင်ပြစ်ချခံရတာမဟုတ်ကြောင်းနဲ့ Leading Pian Nizema, such who you mean Piajara, Lu Piovare, Eli Murinele, Sado, Shini, Elu Sovare, Delay Long Sissing Ye, Dwin, Lyco Degduga, Pamakajo, Uau Kimye, Bawe, Sia Sia Mari, Win Henry, Midazu, Nea Li Ugo, Bianye, Kinya, Get Honanga Jale, Kini Jagala, Ochoe Gonsi, Ie Siga, the Rintopian Tavare.
General Dagodegu Pamakajo, Onkimima. General Kudo de Dima. ကျွန်တော်တက်သူကဆရာဆရာမဝန်ထမ်းတရာ90လေးအောင်နဲ့အတူတူရှိနေပါတယ်အဲကျွန်တော်ဒီသွားပြီဆိုတော့တရင်အမဘုံမှာတော့ကျွန်တော်ကဒီမှာလုံလုံချုံချမ်းချမ်းမှာရှိနေတယ်ဆိုတဲ့အကြောင်းဟိုပြောချင်ပါတယ်ခင်ဗျစေကောင်းစီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကတော့သူတို့တွေကဖန်စီခေါ်ဆောင်ခံရတာဖြစ်ကြောင်းမုံမာလာ 21ရက်နေ့ကတရင်ထုတ်ပြန်ထားပါတယ်တိလေးလုံးစစ်စင်ရေးတာတင်ကလေးကလွိုက်ကော်မျိုးတဝိုက်မှာနေစဉ်ဆိုသလိုကင်းဤတပေါင်းစုတွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေနေစဉ်ဖြစ်ပွားနေတာမို့လို့တိနေချီတဲ့လွိုက်ကော်မျိုးဒေသခံတွေရောလွိုက်ကော်မှာလာရောက်ခိုလုံတဲ့စစ်ဘေးဒုက္ခသည်တွေပါအခုတခါထပ်ပြီးဘေးလွတ်ရကိုတိမ်းရှောင်နေရပါတယ်ခင်ဗျာ
ကိုညင်းချန်တင်ပြပေးခဲ့တာပါရှင်မြန်မာစစ်ရေးဆိုင်ရာသတင်းတွေအပြီးမှာတော့ VOA ရဲ့ Polygraph Video အတိုလေးတစ်ခုကိုတင်ပြပေးလိုပါတယ်ဟာမတ်စ်တိုက်ခိုက်မှုကိုအစ္စရေးကကာကွယ်ပိုင်ခွင့်မရှိဘူးဆိုတာနိုင်ငံတကာတရားရုံး ICJ ကအတည်ပြုထားကြောင်းရုရှားကပြောပါတယ်တကယ်တမ်းတော့ဒီကိစ္စနဲ့ပတ်သက်ပြီး ICJ ကပြောတာမဟုတ်ပါဘူးအချက်လက်အခြေခံပြီးမှတ်မှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရု
Hamas strike-mugo Israel ga kawe bai mwe mishi lo kula tamak ga san ya Russia tamaji Vasily Navanza ga pyo wa yin America ne Mohammed twi apyo tacha alu tacha phit ni da the me pyo we ne chan tha lo me ya ba u Israel ga tu mya ne mi ma win ne ya yu tha de nai ngan ani ne me ya nai ne akhwin yi ko nai ngan ko khu kan bai ngwin su ra ko be tru ga pyo ni ba de Hello လုံးပိုင်ခွင့်မရှိတာကိုလည်းနိုင်ငံတကာတရားရုံး ICJ က2004မှာအတည်ပြုထားပြီးသားပါလို့ပြောပါတယ်။ဒါဟာအထင်မြင်မှအောင်လုပ်တာပါ။နိုင်ငံတကာတရားရုံးက2004ခုနှစ်မှာအမိန့်ချခဲ့တော့ကဂါဇာကမ်းမြောင်အရေးနဲ့ရော Hamas ကနေ Israel ကကိုယ့်ကိုယ်ကိုခုခံပိုင်ခွင့်နဲ့ပါမဆိုင်ပါဘူး။ဂျော်ဒန်မြစ်နောက်ဖက်ကမှာ Palestine အပိုင်နယ်မြေနဲ့ပိုင်းခြားတာတွေဒီတိုင်းအစ္စရေးတို့တိစောက်ခွင့်တရားဝင်မဝင်ဆိုတဲ့ငင်းပွားမှုကိုပဲအမိန့်ချဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါတိုင်းတိစောက်မှုကနိုင်ငံတကာဥပဒေကိုချိုးဖောက်တယ်လို့ ICJ က2004ခုနှစ်မှာဆုံးဖြတ်ခဲ့ပါတယ်။ကုလသမဂ္ဂဗဒိညင်အခန်း52မှာဖော်ပြထားတာကနိုင်ငံတကာနိုင်ငံဟာကိုယ့်ကိုယ်ကိုခုခံပိုင်ခွင့်ကိုကုလသမဂ္ဂလုံခြုံရေးကောင်စီစည်းမျဉ်းနဲ့ပဲကန့်သတ်နိုင်ပါတယ်။အော်တိုဝါ9ရက်နေ့မှာအစ္စရေးပေါ်ဟာမတ်စ်တိုက်ခိုက်မှုကိုအကြမ်းဖက်မှုဖြစ်နေနိုင်ငံအနည်းဆုံး44နိုင်ငံကရှုတ်ချပါတယ်။အစ္စရေးတို့အနေနဲ့အကြမ်းဖက်တိုက်ခိုက်မှုရန်ကနေမိမိနိုင်ငံမိမိကာကွယ်ပိုင်ခွင့်ရှိတယ်ဆိုတာအနောက်နိုင်ငံအများစုပြင်တရုတ်နဲ့အိန္ဒိယတို့ကလည်းအတိအမှတ်ပြုထားပါတယ်။
ဒီလိုမှားမှန်မသေးချာတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတိအပြုသိရှိခြင်းနဲ့ဆိုရင်တော့ VO ရဲ့ Polygraph website ဆာမျက်နှာ polygraph.info မှာလာပြီးတော့ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့နိုင်ငံတကာသိပ္ပံပညာဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုဆက်လက်တင်ပြပေးလိုပါတယ်။တိရစ္ဆာန်တွေသက်စရာမလိုပဲတိရစ္ဆာန်ရဲ့ဆဲတွေကနေဖန်တီးထားတဲ့အသားကဈေးကြီးပါတယ်။အမေသားခင်တုံးဖြစ်ဖို့အသားထူဖန်တီးရမှာသိပ္ပံဆိုင်ရာအခက်အခဲတွေနဲ့လည်းကြုံရပါတယ်ဒီလိုအသားထူမျိုးတကယ်ဝယ်ဆမဲ့သူရောရှိပါရဲ့လား AP သတင်းဆောင်မကိုမအီတန့်စင်တင်ဆက်ထားပါတယ်ရှင
်ဒီအသားခင်ကစက်သားဆိုပေမဲ့လည်းကြက်အသေးတစ်ကောင်ရဲ့အသားတော့မဟုတ်ပါဘူးကြက်အရှင်တစ်ကောင်ရဲ့ cell ကိုတုံးပြီးတော့ဓာတ်ခွဲခန်းထဲမှာဖန်တီးထားတဲ့စက်သားတူကိုသူ့တည်တည်လေးဖြစ်စပွန်းလေးဖြစ်တဲ့ Andres Volution ကကင်စားနေတာဖြစ်ပါလေဓာတ်ခွဲခန်းထဲကဖန်နဲ့လှုပ်ထားတဲ့ကန်ကြီးတစ်ခုမှာ cell တွေကိုမွေးထားတာဖြစ်ပါလေဒီလိုအသားတူမျိုးတွေအနာဂတ်မှာပုံများများတွေ့လာရလိမ့်မယ်လို့သိပ္ပံပညာရှင်တွေကမှန်းဆထားကြပါလေတရိတ်ဆန်ဒီမွေးမြူစရာမလို့တက်စရာလည်းမလို့ပဲနဲ့တကယ်အသားနဲ့တူတဲ့အသားတူမျိုးကိုဈေးချီချူသားသားနဲ့ထုတ်နိုင်ဖို့ကုမ္ပဏီငယ်အခု150ကျော်ကကြိုးစားနေကြတာဖြစ်ပါလေကမ္ဘာဈေးကွက်မှာလျှက်စစ်ကားတွေဝင်လာတဲ့လိုမျိုးပဲကမ္ဘာတဝန်းအသားတူဈေးကွက်ကိုလှုပ်ခါနိုင်ဖို့လည်းကြိုးစားနေကြတာပါ
Cultured meat or cultivated meat is the production of
Dreisen dagang long tong thara ma hope Dreisen sel ri o tong pi lo thout thare a ta o culture meat da ma ma ho cultivated meat phan ti thare a ta lu kho ba re phan ti thare a ta thwa kon ni o a mya pi tu ri we lu ya bi la blu shu raw ngan ni chi ma le a paw ma mu ti ba re blu thwa kon go yaw ma lu chou sa ni de so ye a paw ma le mu ti ba re do che nai mu wa ro khe pa de re ဈေးနှုန်းတက်တာအောင်နဲ့မြန်မြန်ထုတ်နိုင်အောင်လို့သူတည်တနာတွေလုပ်ပြီးတော့ဆွေးနွေးဆဲဖြစ်ပါတယ်။နှီးပညာပိုင်းမှာဆက်ပြီးတော့အပြေရှာဖို့လိုသေးပေမဲ့အောင်မြင်ငန်းနှီးပြီလို့တော့ထင်ပါတယ
်။တမယိုးကြအသားထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့ပူးပေါင်းပြီးတော့တခွဲခန်းထဲမှာထုတ်တဲ့အသားတူလုပ်ငန်းလုံခြုံချင်အားဖြင့်ညီနီမြုံနယ်သူတွေပုံများလာအောင်ဆွဲဆောင်နေပြီးအမေရိကန်ပြည်အောင်စုအပါအဝင်နေရာတော်တော်များများမှာအသားတူထုတ်စက်ရုံတွေကိုတိုးပြီးတော့စောင့်နေကြတာဖြစ်ပါတယ်။
Cultivated meat, I see cultivated meat existing in the future.
Pandita re atari inagama shi ume lule miyamare. Kongzon sain ne supermarket dwi ma tamen atane pandita re atar bijin shimbiyo yao nao le dwi amma wa.
Taimele dekwe gande ma atadu toya la gongja si miyara jao amyatu ga wenai bo se chuchu tatane yao muro keke ni se pjepali. Da bien tasanya asuya re si ga kwenbyu jay ya wu ga le malue gu ba wu. လက်ရှိမှာအမေရိကန်နဲ့စင်ကာပူနိုင်ငံနှစ်ခုမှာပဲတခွဲခန့်ထုတ်အသားတူရောင်းချခွင့်ရထားတာဖြစ်ပါတယ်ရှင
်။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပို့ကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရှင
်မင်္ဂလာမနက်ခင်းပါရှင် VOA America အတန်းရဲ့2023ခုနှစ်နိုဝင်ဘာလ22ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249ရို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကဘာတလွားခီးသွားဆက်တဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပါမယ်ရှင်။အခုရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာတပ်မတော်တဲကအောက်ခြေစစ်သားတူကြီးတဲမှာအစင်အဆက်အဖြစ်အညာချင်းလက်ကတောင်သူလယ်သမားနဲ့လေယာလုံသားမိပါတွေကမွေးဖွားလာကြတဲ့သူတွေကအများအပြားပါဝင်ကြပါတယ်။အဲ့ဒီအောက်ခြေစစ်သားအများစုရဲ့အညာဒေသအတော်များများမှာအခုအခါပြည်ရင်းစစ်အကြီးအကျယ်ဖြစ်နေပါတယ်ဒီအကြောင်းလေ့လာထားတဲ့ကိုခင်မောင်ဆွေမင်းကအခုလိုစူးစီးတင်ဆက်ထားပါတယ်ရှင
်ခေအဆက်ဆက်အညာဒေသကျေးွာအလုံးဒီပါကတောင်သူလယ်သမားတွေနဲ့လေယာလုံသားမိပါတွေရဲ့သားတွေတဲကစစ်တပ်ထဲကိုဝင်ရောက်ကြသူတွေအနည်းနဲ့အများဆိုသလိုရှိကြပါတယ်လေးလာထားတဲ့စစ်တမ်းတွေတရားဝင်ထုတ်ပြန်ချက်တွေမရှိကြပေမဲ့မြန်မာတပ်မတော်တဲမှာအောက်ခြေတပ်သားအဆင့်အများဆုံးဟာအညာဒေသကနေမိမိသဘောနဲ့ဝင်ရောက်လာကြသူတွေဖြစ်တယ်လို့ယူဆနေကြပါတယ်ဒါပေမဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းငြိမ်းချမ်းစွာဆန္ဒပြခဲ့ကြတဲ့လူထုကိုအကြမ်းဖက်ပစ်ခတ်နှိမ်နှင်းပြီးတဲ့နောက်မှာတော့အခြေအနေတွေဟာပြောင်းပြန်ဖြစ်သွားပါတယ်စစ်ကောင်စီရဲ့အကြမ်းဖက်နှိမ်နှင်းမှုကိုအညာဒေသကတောင်သူလယ်သမားတွေနဲ့လယ်ယာလုံသားတွေကလည်းကြေးရွာအလိုက်ရရလက်နက်နဲ့ခုခံကြသလိုစစ်တပ်ထဲကိုမိမိသဘောနဲ့ဝင်ရောက်အမှုထမ်းကြသူတွေလည်းမရှိသလောက်နေပါသွားပါတယ်တစ်ချိန်တည်းမှာပဲအရင်ကတိုင်းရင်းသားလူမျိုးစုတွေရဲ့ဒေသတွေမှာသာဖြစ်ပွားခဲ့ကြတဲ့ပြည်တွင်းစစ်ဟာလည်းအထူးသဖြင့်အညာဒေသအပါအဝင်ဗမာအများစုနေထိုင်ကြတဲ့ဒေသတွေအထိပါကျယ်ပြန့်လာခဲ့ပါတယ်အဲ့ဒီလိုအနေထားအပေါ်ကိုတပ်မတော်သားဟောင်းတူလည်းဖြစ်နိုင်ငံရေးအကျဉ်းသားဟောင်းတူလည်းဖြစ်တဲ့ဦးမျိုးမြင့်ကအခုလိုရှုမြင်ပါတယ်
ကျွန်တော်ဖြတ်သန်းလာခဲ့ရတဲ့တခြားကျွန်တော်တွေ့ခဲ့ရမြင်ခဲ့ရတာတွေပါတော့ဗမာတပ်မတော်ကအောက်ခြေစစ်ချက်တပ်သားတွေအများစုကညာဒေသကလို့ပြီးတော့ဝင်လာကြတာတွေတွေ့ရတယ်အဲ့ဒါကလည်းအညာဒေသကမိုးကောင်ကြီးရှားဒေသလည်းဖြစ်တယ်အလုံးကန်လည်းရှားပါတယ်တောင်သူလည်းလုံးဓမ္မခုတ်တွေလည်းကြားတယ်အဲ့ဒီတောင်သူလည်းသမားတွေရဲ့တာဝန်တွေကစစ်တပ်တဲကိုအတမွေးဝမ်းကြောင်းလုပ်ငန်းတစ်ခုဖြစ်တယ်သူတို့အဲ့လိုလုပ်ဖို့တော့ဝင်လာကြတာလို့ကျွန်တော်ထင်တယ်ဗျအညာဒေသတောင်သူလည်းလုံးဓမ္မခုတ်တွေရဲ့တာသမီတွေကိုယ်တိုင်စစ်သားဖြစ်ပြီးသူတို့ကိုယ်တိုင်ဘဝကိုသူတို့မိဘတွေသူတို့အဆွေမျိုးတွေအာရွာတွေကိုပြန်ပြီးတော့ဖြတ်စည်းတာမိတော်တိုက်သွင်းတာတပ်ဖြတ်တာဘုံကျဲတာစသဖြင့်လုံးနေတာရောနေ့စဉ်သတင်းတွေမှာကျွန်တော်တို့နားနဲ့မဆန့်အောင်ကြားနေရတာ။အဲ့တော့သူတို့အနေနဲ့စစ်သားမလို့အမိန့်နာခံရတာမလို့လုံးရပါတယ်ဆိုတော့စင်ကြီးကမခံရဘူးကြ။သူတို့ရဲ့ကိုယ်ပိုင်အသိစိတ်ရှိရှိနဲ့ရွေးချယ်လုပ်ကင်ခဲ့တာဖြစ်တဲ့အတွက်နားလည်မှုပေးဖို့ခွင့်လွှတ်မှုပေးဖို့ဆိုတာအထက်ခဲတယ်ကြ
။စစ်ကောင်စီတပ်တွေဟာအညာဒေသကလက်နက်ကင်ခုခံမှုတွေကိုနှိမ်နင်းတဲ့အနေနဲ့ခြေရွာတွေကလူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ပြတာတွေလေချောင်းကနေတိုက်ခိုက်ပြတာတွေရွာလုံးကျွမိတိုက်ပစ်တာတွေစိုက်ပျိုးကင်းတွေကိုဖျက်ဆီးတာတွေနဲ့ထွက်ရှိလာတဲ့သီးနှံတွေကိုစားသုံးလို့မရရောင်းလို့မရအောင်ဖျက်ဆီးပစ်တာတွေလုပ်ပြပါတယ်အညာဒေသကတောင်သူလယ်သမားတွေနဲ့လေယာဉ်လုံသားတွေဟာနေဆက်ဒေသတွေမှာလူတစ်ဖက်နိုင်ငံကိုအမိပြုခိုးလုံနိုင်ခြင်းမရှိသလိုနိုင်ငံတကာကပေးတဲ့အကူအညီတွေနဲ့လည်းလက်လန်းမိခြင်းမရှိပါဘူး။အဲ့ဒီအတွက်စစ်ပွဲဖြစ်နေတဲ့ခြေပါတွေကစစ်ပြေးဒုက္ခသည်တွေဟာနီးစပ်ရာဒေသကတခြားခြေပါတွေကိုတွားရောက်ခိုးလုံရသလိုအတော်များများကမိမိတို့ရဲ့စိုက်ပျိုးခင်းတွေကိုစိုက်ပျိုးနိုင်ခြင်းမရှိဘဲလက်လွတ်ထားကြရပါတယ်။အညာဒေသမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်ဟာအညာသားအများစုနဲ့ဖွဲ့စည်းထားတဲ့စစ်ကောင်စီတပ်တွေကအညာဒေသကိုပြန်လည်ဖျက်ဆီးနေတာဖြစ်တယ်လို့တပ်မတော်သားဟောင်းတဦးလည်းဖြစ်နိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်တဲ့ဦးမျိုးမြင့်ကပြောပါတယ
်အရင်ကတော့ပြည်တွင်းစစ်ကလူမျိုးစုတွေရဲ့ဒေသတွေမှာပဲအခြေတည်ပြီးဖြစ်တဲ့အခါကျတော့ဗမာအများစုနေထိုင်တဲ့ပြည်မပဲဆိုပါစို့ကအဲ့ဒီဒေသကလူတွေကပြည်တွင်းစစ်ကတောင်စိတ်ရိုက်ခံစားခဲ့ရတာမရှိဘူးခင်ဗျအဲ့တော့အခုဒီ2021အခုစကနေပြီးတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဗမာပြည်ရဲ့ပြည်တွင်းစစ်ကပြည်လုံးတူတူပြတ်နှက်သွားတာအဲ့တော့အခုကြာမှကျွန်တော်တို့ကပြည်မဒေသဗမာအများစုနေတဲ့ဒေသတွေပြည်တွင်းစစ်ကတောင်တက်ရိုက်ခံစားလာပုံပြီးဆိုးသွားတာကသူတို့ကိုယ်တိုင်အညာသူအညာသားတွေရဲ့သားသမီးတွေတောင်သူလယ်လုံးဓမ္မကုတ်တွေရဲ့သားသမီးတွေဖြစ်ရတာနဲ့သူတို့မိဘတွေသူတို့အဆွေမျိုးတွေနေတဲ့ဒေသကိုပြန်ပြီးဖျက်ဆီးနေတာကိုကျွန်တော်ကြားရတယ်တွေ့ရတယ်မြင်ရတဲ့အခါကျတော့လည်းကျလဲမချစ်တဲ့နိုင်ငံကိစ္စလို့လည်းပ
ြအခုအခါမှာနိုင်ငံအနှံ့လက်နက်ကင်ပြီးစစ်ကောင်စီကိုစန့်ကျင်ခုခံနေကြတဲ့အတွက်စစ်ကောင်စီတပ်ဖွဲ့ရှေ့တန်းစခန်းတွေကျကုန်တာလက်နက်ချကုန်တာနဲ့ပဲပြောင်းကုန်ကြတာတွေဟာနေ့စဉ်လိုလိုသတင်းတွေမှာဖော်ပြနေကြပါတယ်ဒါအပြင်ရှမ်းပြည်နယ်အရှေ့မြောက်ပိုင်းအပါအဝင်ဒေသတချို့မှာစစ်ကောင်စီစန့်ကျင်ရေးအင်အားစုတွေကမြို့သိမ်းတိုက်ပွဲတွေဆင်နွှဲလာကြသလိုအညာဒေသကအ धिक တောင်သူလယ်သမားတွေနဲ့လေယာဉ်လုံသားတွေဖွဲ့စည်းထားတဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကလည်းအရင်ကခုခံစစ်ကနေထိုးစစ်အသွင်ကိုပြောင်းလဲလာကြပါတယ်အဲ့ဒီလိုအခြေအနေတွေဟာစစ်ကောင်စီတပ်ဖွဲ့တွေကအများစုအညာသားတွေအပါအဝင်အောက်ခြေစစ်တီတွေအတွက်သူတို့ဒေသကမိဘတွေဖြစ်ကြတဲ့တောင်သူလယ်သမားလေယာဉ်လုံသားတွေနဲ့ပြန်လည်ပူးပေါင်းဖို့အခွင့်အလမ်းတရဖြစ်တယ်လို့လဲတပ်မတော်သားဟောင်းလည်းဖြစ်နိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်တဲ့ဦးမျိုးမြင့်ကပြောပါတယ
်နောက်တစ်ချက်ကတောက်လျှောက်ဖြစ်လာခဲ့တဲ့ပြည်တွင်းစစ်90ကျော်ကာလလုံးမှာအခုဒီຫນွေဦးဒေါ်လာရေးကာလမှာလူလူဘက်ကိုအောက်ခြေတပ်သားတွေကူပြောင်းလာတာသို့မဟုတ်လက်နဲ့ချလာတာအညံ့ခံလာတာတိုက်ပွဲတွေမှာတုံ့ပန်းဖြစ်တဲ့လက်ရဖမ်းမိတာတွေဟာအခုချိန်မှာဖြစ်ဆက်ဆက်နေရှင်လည်းအခုချိန်ကအများဆုံးပဲဗျအဲ့တော့ကျွန်တော်တွေးမိတာကဒီအညာဒေသကပေါ့ဗျတောင်သူလယ်သမားတွေရဲ့သားသမီးတွေဖြစ်တဲ့အောက်ခြေလူတပ်သားတွေဟာအခုသူတို့လုံရင်းလုံရင်းနဲ့သူတို့လုံရဘားတွေကိုသိပြီးတော့အခုထပ်ပို့ပြီးတော့လူလူဘက်ကိုကူပြောင်းလာတာမျိုးတွေဖြစ်လာနိုင်စရာတော့ရှိတယ်လို့ညင်တယ်ဗျကျွန်တော်ကတော့ဗျာအညာဒေသရဲ့တပီလုံးကအထူးသဖြင့်အောက်ခြေကအကြက်တတ်သားတွေပေါ့ဗျာသူတွေအကုန်လုံးပေါ့ဗျာဖြစ်နိုင်မြားအခုအခြေအနေကသူတို့တော့ကပြည်သူဘက်ကိုပူးပေါင်းလာမယ်ဆိုရင်အလုံးကောင်းတဲ့အခြေအနေနဲ့အခွင့်အလမ်းသူတွေမှာရှိနေတယ်ဗျာသူတို့ပူးပေါင်းလာခြင်းအပြင်သူတို့ပုံပြီးပူးပေါင်းလာပြီးတွင်လူဦးတော်လာရေးကအရှင်ကလည်းအားကောင်းလာနေပြီအဲ့လိုပဲလူတို့ကလည်းပုံပြီးတော့တက်ကြွရှင်လန်းအားဖြစ်နေတယ်ပေါ့ဗျာအညာဒေသကတောင်သူလယ်သမားတွေရဲ့သားသမီးတွေကမကတပီလုံးမှာရှိနေတဲ့အောက်ခြေစင်တမှုတတားတွေအားလုံးကိုပြည်သူ့ဘက်ကိုပူးပေါင်းပါလို့ပူးပေါင်းကြပါလို့ကျွန်တော်နေပဲဖိတ်ခေါ်ချင်ပါ
မြမတမတော်တွေကအောက်ခြေတသားဒူကြီးထဲမှာအညာသာတောင်သူလယ်သမားလေယာလုံသားမိဘတို့ရဲ့သားတွေအများအပြားပါဝင်တယ်လို့ချင်းရခိုင်နဲ့ကရအပါဝင်တိုင်းရင်းသားတွေလည်းပါဝင်ကြပါတယ်2022ခုနှစ်နှွေဦးတော်လှန်ရေးအစငိမ့်ချန်းစွာဆန္ဒပြခဲ့ကြတာကိုစစ်တပ်ကအကြမ်းဖက်စတင်ဖြိုခွင်းခဲ့စဉ်ကဆိုရင်ကယားပြည်နယ်ဒေသအခေါ်ကင်းဤပြည်နယ်လိုက်ကော်မြို့ရဲစခန်းကဒေသခံတိုင်းရင်းသားရဲတပ်သားတွေဟာပွင့်ပွင့်လင်းလင်း CDM လုပ်ပြီးလူထုနဲ့ပူးပေါင်းခဲ့ကြတာကိုအင်တာနက်လူမှုကွန်ရက်မှာဖော်ပြခဲ့ကြပါတယ်ဒါအပြင်ချင်းပြည်နယ်ကရဲတပ်သားတွေဟာဆိုရင်လဲဆန္ဒပြလူထုကိုအကြမ်းဖက်နှိမ်နှင်းဖို့ညှဉ်းဆန်ပြီး CDM လောက်ကအနီးရှိအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုအဖွဲ့လိုက် CDM လုခဲ့ကြတာကိုလည်းသတင်းဌာနတွေကဖော်ပြခဲ့ကြပါတယ်အဲ့ဒီလိုပါပဲစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲတပ်ဖွဲ့ဝင်တွေဟာလည်း CDN လုတ်ပြီးပဲပြောင်းလာကြသူတွေရဲ့သတင်းကိုလည်းအင်တာနက်လူမှုကွန်ရက်တွေမှာဖော်ပြခဲ့ကြပါတယ်ခင်ဗျာ
ခုခင်ဗျာဆွေးနွေးပါရှင်တော်တာရှင်များရှင်အစ္စရေးနဲ့ပါလက်စတိုင်းအရေးဟာကမ္ဘာနိုင်ငံတွေရဲ့စိတ်ဝင်စားမှုအမြင့်ဆုံးရောက်ရှိနေပေမဲ့တစ်ဖက်မှာလည်းယူကရိန်းနဲ့မြန်မာတို့ရဲ့လူမျိုးရေးတိုက်ပွဲတွေဟာတနေ့တစ်ခြားဆက်လက်ပြင်းထန်လို့နေပါတယ်ဒီလိုမပြီးဆုံးသေးတဲ့စစ်ပွဲချမှာပဲခိုအောင်နေပြီးလူတို့အတွက်လိုအပ်တဲ့နေရာတွေမှာဖြည်းဖြည်းလှုပ်ဆောင်ပေးနေကြသူတွေလည်းအများပြားရှိပါတယ်။ယူကရိန်းနိုင်ငံတက်ကထောက်ပို့စင်နာဝန်ထမ်းအမျိုးသမီးတူအကြောင်းယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အစီအစဉ်မှာဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်။
ကမ္ဘာပေါ်မှာတနည်းတခြားနိုင်ငံတွေရဲ့စစ်ရေးချင်းတွေဟာရှုပ်ထွေးလာနေကြပါတယ်။ဒီလိုချင်းတွေမျိုးမှာအင်အားနည်းတဲ့ခက်စစ်တွေဟာနေ့စဉ်တိုက်ပွဲတွေမှာပုံပြီးရုန်းကန်နေကြရပါတယ်။အဲ့ဒီထဲမှာယူကရိန်းနဲ့မြန်မာနိုင်ငံကထိတ်ဆုံးကနေပါဝင်တယ်လို့ဆိုရပါမယ်။ယူကရိန်းမှာကျူးကျော်စစ်ပွဲဆင်နွှဲနေတဲ့ရုရှားကိုအပြင်းထန်တိုက်ထုတ်နေကြသလိုမြန်မာနိုင်ငံမှာလည်းဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကအာဏာသိမ်းစစ်တပ်နဲ့မြို့သိမ်းစခန်းသိမ်းတိုက်ပွဲတွေဆင်နွှဲနေလျက်ရှိပါတယ်။မပြေဆုံးသေးတဲ့စစ်ပွဲကိုလစ်လူမရှုပဲပြည်ပကိုထွက်မပြေးမခိုလုံမဲနဲ့စစ်ဖြစ်နေတဲ့နိုင်ငံထဲမှာဆက်နေပြီးတော့စစ်ပွဲရဲ့လိုအပ်ချက်တွေကိုကူညီဖြစ်စီပေးနေတဲ့ယူကရိန်းနိုင်ငံသူအိုလာယာရီမန်ကိုနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မြင်းမြန်းထားတာကိုနားဆင်ကြအောင်ဟဲ့
At first time it was total shock for all of us because nobody believes that it could be real.
ရေဦးဆုံးစစ်ဖြစ်မယ်ဆိုတဲ့အချိန်နေဖြစ်လာမယ်လို့ဘယ်သူမှထင်မထားခဲ့ဘူး။နောက်တော့မှရုရှားတပ်တွေကယူကရိန်းဘက်ကိုဝင်လာနေပြီဆိုတဲ့သတင်းတွေ Telegram မှာတက်လာတာ။ပြီးတော့မကြပါဘူး။ကျမတို့မြို့မှာဒုံးကျည်ပောက်ကွဲတဲ့ဆက်ပြီးတော့ကြားရတယ်။ပထမတော့ကျမဘာမှမလုပ်တတ်မကင်တဲ့ဘယ်ကိုသွားရမလဲဆိုတာလည်းမသိဘူး။ဒါပထမဦးဆုံးအတွေ့အကြုံလည်းဖြစ်တယ်လေ။ကျမကားကိုယူပြီးတော့ဘယ်သွားရမလဲမသိလို့ဖခင်အချောင်းကိုအရင်ဆုံးသွားတယ်။ပြီးတော့စီဆိုင်ကိုသွားပြီးတော့ကားစီဖြေတာ။ပြီးမှသိရတာကကားနဲ့အပြင်ဘက်ကိုသွားရင်ပို့ပြီးတော့အန္တရာယ်များတယ်ဆိုတာနားလေလို့ကျမအိမ်မှာပဲပြန်ပြီးတော့နေလိုက်တော့တယ်။အိမ်ထဲမှာရှိနေတဲ့အချိန်ဆိုရင်ပောက်ကွဲတဲ့ရေတစ်ညလုံးကြားနေရသလိုတစ်ခါတလေကျမရဲ့ပြင်းပေါက်နားမှာလာပြီးတော့ပောက်ကွဲပြီးတော့မိဘတွေထွက်နေရလဲတွေ့ရတယ်။တနေ့ဒီဘာပတ်လုံးကျမအဲ့ဒီတောင်းကြကြအခန်းချင်းလေးတွေမှာပဲအကာအကွယ်ယူပြီးတော့အိတ်နေရတာပါနောက်ပိုင်းအင်တာနက်တွေမှာရှင်းနှောင်းဝင်တဲ့လူလိုလိုက်ခေါ်နေတာတွေ့လို့ကျမလည်းကိုလုံးနိုင်တာဘာရှိလဲဆိုတာစဉ်းစားရတာပေါ့နော်စစ်ပွဲဖြစ်လို့နှစ်ပတ်ကြာမှကျမတို့မြို့မှာစားစရာလုံးဝဝယ်လို့မရတော့ဘူးကျမလည်းဘာလို့ရမှန်းမသိတော့နှီးစက်ရအကူအညီလိုအပ်နိုင်တဲ့နေရာတွေကိုလိုက်ပြီးတော့မေးကြည့်ရတယ်ကျမအတိအဆင်ဝင်ပထမဦးဆုံးဆက်သွယ်ကြည့်သူတို့စီကအကူအညီတွေများနေတဲ့အတွက်လောလောဆယ်မလိုဘူးလို့ပြောလို့ကျမလည်းဘာလို့ရမှန်းမသိဖြစ်သွားတာပေါ့အခန်းထဲကဆိုဖာမှာနေပြီးတော့ဒီတနေ့ကုန်စစ်ပွဲသတင်းတွေထိုင်ဖက်တာများလို့ကျမလည်းအုံနောက်ပုံမှန်မဟုတ်တော့ဘဲနဲ့သတင်းတွေကိုဘလို့မှဆက်ပြီးတော့ဆက်ခေါင်းထဲကနေလက်မခံနိုင်တယ်လို့မျိုးခံစားရပါတယ်ကျမနေတဲ့ရက်ွက်မှာဆိုရင်ရက်ွက်ထက်ကတနက်ရှိတဲ့အိမ်တွေစုပြီးတော့နေရောညမှာရက်ွက်အလိုက်အလှဲကြကင်းဆောင်တဲ့စင်တွေကိုလှုပ်ကြပါတယ်အဲ့ဒီချိန်မှာရာသီဥတုကလည်းအရန်ဆိုးနေတဲ့ကာလပါနှင်းချလိုက်မိုးရွာလိုက်အရန်ခက်ခဲတဲ့ကာလကိုဖျက်ချော်ခဲ့ရပါတယ်
တကယ်ကိုထူးခြားတဲ့ဖြစ်စဉ်ကတော့အရင်တုန်းကမဖြစ်ဘူးတဲ့သူတွေကနောက်ပိုင်းတဖြည်းဖြည်းနဲ့ရင်းနှီးတဲ့သူတွေဖြစ်လာကြတာပါပဲ။လမ်းသွားရင်းနဲ့လည်းတယောက်နဲ့တယောက်ဖက်လဲတခင်အပြစ်မှုတွေကိုပြလာကြပါတယ်။နောက်ပိုင်းမှာတော့ကျမတို့မျိုးတွေရှိတဲ့ခရိုင်းမီးယားမှာကျမသွားပြီးတော့နေကြည့်လိုက်တယ်လေ။နှစ်ပတ်လောက်နေပြီးတော့မနေနိုင်တော့လို့ကျမယူကရိန်းနဲ့ပြန်ရောက်လာတယ်။ပြီးတော့ဂျာမနီအစိုးရကလည်းဒုက္ခသည်အနေနဲ့လက်ခံမှုကမ်းလှမ်းတာရှိပါတယ်။ကျမအတိတော်တော်များများတဲ့မှာဥရောပဘက်ကိုအပြီးပိုင်းပြောင်းသွားတဲ့ကြားတဲ့သူတွေရှိတယ်လို့မျိုးဟိုရောက်ပြီးတော့မှပြန်လာခြင်းတဲ့သူတွေလည်းအများကြီးရှိနေပါတယ်။ကျမကတော့ဒီကအကူအညီလိုနေတဲ့သူတွေကိုကူညီဖို့အတွက်ဒီမှာပဲဆက်ပြီးတော့နေပြတာပါ။တိုက်ပွဲကြလာတော့ရှေ့တန်းဆင်းမြင့်တဲ့ပြင်နဲ့နီးတဲ့ဆေးရုံတွေမှာပစ္စည်းကိရိယာတွေပို့ပြီးတော့လိုအပ်လာတယ်။အစိုးရကလည်းမထောက်ပံ့နိုင်တဲ့အခြေအနေဖြစ်လာတယ်။ဒါနဲ့ကျမတို့အသီးတွေစီကနေပြီးတော့နိုင်ငံတကာကနေပြီးတော့အလူငွေတွေကောက်ပြီးတော့ပစ္စည်းတွေဝယ်ပို့ရပါတယ်။အဓိကကတော့သွေးတိတ်စေတဲ့ပတ်တီးတွေနောက်ပြီးတော့ခွဲစိတ်ခန်းသုံးပစ္စည်းတွေပို့ပြီးတော့လိုရပေါ့နော်။ကျမတို့အမေရိကန်က Amazon ကနေမှာပြီးတော့ရှေ့တန်းထိပို့ပေးရပါတယ်။ဒီဘက်မှာလည်းထောက်ပို့အများအားလုပ်ဖို့ကအခက်အခဲတွေအများကြီးရှိပါတယ်။မြန်မာပြည်ကလူတွေကိုလည်းပြောပြချင်ပါတယ်။ကျမတို့လည်းစစ်ပွဲရဲ့ဒဏ်ကိုခံစားနေရတော့ဘယ်လောက်ထိနာကျင်နေကြမလဲဆိုတာကိုကိုကျင်းစာမိပါတယ်။ယူကရိန်းရောမြန်မာရောစစ်ပွဲတွေအများဆုံးပြီးသွားဖို့ကျမဆုတောင်းနေပါတယ်ရှင်။
ဒါကတော့ယူကရိန်းနိုင်ငံသူအိုလာယာရီမန်ကိုကသူ့ရဲ့အသွေးအကြုံနဲ့ဘလို့အကူအညီတွေပေးနေလဲဆိုတာကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းဒီစစ်စင်မှာဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုနဲ့တင်ဆက်ပေးခဲ့တာပါ
။အခုတော့အမေရိကန်နိုင်ငံရဲ့အချောင်းတိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်ရှင်။ဟမတ်စ်တွေဖမ်းဆီးထားတဲ့တရားခံတွေပြန်လွှတ်ပေးဖို့အစ္စရေးနဲ့ဟမတ်စ်ကြားညှိနှိုင်းနေကြတယ်လို့နာမည်ကျော်အမေရိကန်သတင်းစာတစ်စောင်မှရေးသားဖော်ပြပါတယ်။အခုလိုညှိနှိုင်းရာကနေအစ္စရေးထုတ်စစ်ယာယီဆိုင်ငံ့ဖို့နဲ့ဂါဇာဒေသခံတွေအတွက်အထောက်ပံ့ပစ္စည်းတွေပို့ပြီးတော့ပို့ဆောင်ခွင့်ရလာနိုင်ပါတယ်။ဒါပေမဲ့လည်းအခုလိုသဘောတူဖို့အပြီးသတ်မညှိနှိုင်းရသေးဘူးလို့နှစ်ဖက်ကတာဝန်ရှိသူတွေကလည်းပြောပါတယ်။ VOA သတင်းထောက် Arash Arabasidi ပေးပို့တဲ့သတင်းကိုကိုအောင်အောင်တင်ပြထားပါတယ်ရှင်။
အစ္စရေးနဲ့အကြမ်းဖက်အုပ်စုအဖြစ်အမေရိကန်ကသတ်မှတ်ထားတဲ့ Hamas အဖွဲ့အစည်းတရားခံတွေပြန်လည်ပေးဖို့ကိစ္စနဲ့ပတ်သက်ပြီးညှိနှိုင်းနေကြကြောင်း Washington Post သတင်းစာမှာဖော်ပြခဲ့တာပါ။အမေရိကန်ကဂျာဝင်ညှိနှိုင်းပေးမှုနဲ့ Hamas တွေဟာဖမ်းဆီးထားတဲ့ Israel တရားခံတွေကိုပြန်လည်ပေးရမှာဖြစ်ပြီး Israel ဘက်က9ရက်တာအပြည့်ရစက်ထားမှာပါ။အဲ့ဒီအချိန်တော်အတွင်း Gaza ဒေသခံတွေလိုအပ်နေတဲ့အထောက်ပံ့ပစ္စည်းတွေပို့ဆောင်နိုင်မှာလည်းဖြစ်ပါတယ်။
We are not finished. There is not yet a deal in place.
ဒီတဲ့မညီနိုင်ရသေးပါဘူး။အတိတ်ကအခြေအနေတွေကိုပြန်ကြည့်မယ်ဆိုရင်ဒီသဘောတူညီချက်အတိုင်းဖြစ်လာလိမ့်မယ်လို့ပြောဖို့တိတ်ဆောလွန်ပါတယ်။ညီနိုင်တဲ့အကြောင်းအရာတွေကိုလူများသိအောင်လှုပ်တာမျိုးကိုလည်းရှောင်ရမှာပါ။အရေးကြီးတာကဒီကိစ္စအထမြောက်အောင်မြင်ဖို့ပါ။တိုးတက်မှုတွေရှိနေပြီးအ мян ဆုံးလဲပြီးဆုံးဖို့လည်းမျှော်လင့်ပါတယ်။ဒါမှသာကိုယ့်အိမ်ကိုပြန်နိုင်ကြမှာပါ။
အ
ော်တိုဘာ9ရက်နေ့ကအစ္စရေးကိုဟမတ်စ်တွေဝင်ရောက်တိုက်ပြီးချိန်ကဆာလူအစ္စရေးကဂါဇာကိုထိုးစစ်ဆင်နေတာပါ။အဲ့ဒီဟမတ်စ်တိုက်ခိုက်မှုအတွင်းအစ္စရေး1900လောက်သေဆုံးခဲ့ပြီး240လောက်ကိုတရားခံအဖြစ်ဖမ်းသွားတာပါ။အတော်များများလဲပျောက်ဆုံးနေပါတယ
်။ We are hopeful that we can get
လာမယ့်ရက်တွေအတွင်းတရားခံတော်တော်များများပြန်လွတ်လာဖို့မျှော်လင့်ပါတယ်။ဒီလိုညှိနှိုင်းနေကြတာတွေနဲ့ပတ်သက်ပြီးလျှို့ဝှက်အသေးစိတ်အချက်လက်တွေပြောလို့မရပါဘူး။အဲ့လိုအသေးစိတ်မပြောတာကပိုကောင်းပါတယ်။တရားခံတွေပြန်လွတ်လာဖို့အတော်လေးကြိုးစားအထောက်ခဲ့ရပြီးသဘောတူညီချက်အကောင့်ထဲပေါ်လာဖို့လည်းမျှော်လင့်ပါတယ်။
အစ္စရေးကဂါဇာထိုးစစ်အတွင်းပါလက်စတိုင်း12000ကျော်တည်ဆုံးခဲ့ပြီးအများစုကတော့အရက်သားတွေဖြစ်တယ်လို့ West Bank ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ပါလက်စတိုင်းဒုက္ခသည်တွေကိုအကူအညီပေးတဲ့ကုလသမဂ္ဂအေဂျင်စီကလည်းဂါဇာကမ်းမြောင်ဒေသကခလုံးရေးစခန်းတွေမှာလူပေါင်း9သိန်းလောက်နေထိုင်နေကြောင်းပြောပါရယ်ဒါဟာအဆိုးရွားဆုံးအခြေအနေအတွက်ခံမှန်းထားတဲ့အရေးအတွက်ထက်6ဆလောက်ပိုများနေတာပါဂါဇာကအကြီးဆုံးရှီဖာဆေးရုံမှာအမိုက်အညစ်အကြေးတွေပုံနေပြီးတည်ဆုံးသူ80ထက်မနည်းကိုလည်းဆေးရုံအပြစ်ဘက်နားမှာမြုပ်နှံထားရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အစီရင်ခံစာမှာဖော်ပြပါရယ်ဒါအပြင်လည်းအထူးပြုစုကူတာဖို့လိုတဲ့ကလေးငယ်တွေကိုတော့ကယ်ထုတ်နိုင်ငယ်ကြောင်းလဲဆိုပါရယ်
Many of them it's just
ရဲ့ဒီသင်ကဘောက်ဟောဝေးစပရိုဗိုင်းဒါပေမဲ့မိသားစုအသက်ဆက်ရှင်တန်နိုင်ဖို့အတော်များများကစဉ်းစားနေကြရတာပါဒါပေမဲ့လည်းမိရရတဲ့အနာဂတ်အတွက်တစားတစားပူပြီးစိုးရင်ပူပန်နေကြပါလေဘလို့ဆက်ရှင်တန်နေထိုင်မလဲခလေးတွေစာဘလို့ဆက်တင်ရမလဲရှေ့ဆက်ဘလို့ရက်တည်မလဲဆိုတာတွေကဂါဇာဒေသခံတွေစဉ်းစားနေကြတဲ့အကြောင်းအရာတွေပါ
အစ္စရေးဟာမတ်စ်ပွဲတလာခွဲလောက်ရှိလာချိန်မှာဂါဇာဒေသခံတွေအတွက်အထောက်ပံ့ပစ္စည်းအနည်းငယ်သာပေးပို့နိုင်ခဲ့ပါတယ်ဒါကြောင့်အပြစ်ခတ်ရက်စဲပြီးအထောက်ပံ့တွေရရှိဖို့ဟာပါလက်စတိုင်းတွေအတွက်တော့အသက်ရှင်သန်နိုင်ဖို့မရှိမဖြစ်လိုအပ်နေတာပါခင်ဗျာ
ဗီအိုအေအမေရိကန်ရဲ့ရုပ်သံရဲ့ရုပ်တန်တဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် ကျမတို့ဗီအိုအေမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ famis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ် ဗီအိုအေမြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ် အဲ့ဒီနောက်ထပ်နည်းလမ်းတွေကို ရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာပေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမြဲကြိုးပမ်းနေပါတယ်ရှင်။မင်္ဂလာမနက်ခင်းပါရှင်။
Super Mario game ဝါသနာရှင်တွေအတွက်အမေရိကန်ပြည်သူဟောလိဝုဒ်မှာ Super Nintendo ဝါကစားကွင်းကြီးရှိနေပါပြီ။ Mushroom Kingdom နဲ့မှာမာရီယိုတို့ညီကိုနဲ့အတူစိန်ခေါ်မှုတွေကိုအတူကျော်လွှားကစားနိုင်မဲ့ဂိမ်းကဘာကြီးစီကိုမတ်စုမြတ်မွန်ကကဘာတလွှားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
1985 ခုနှစ်ထဲကဒီနေ့အထိရေပန်းအစားဆုံးဂိမ်းတွေထဲမှာ Nintendo ရဲ့ Super Mario game တွေပါပါတယ်။ခလေးလူကြီးမရွေးကစားနိုင်တဲ့ Mario game တွေထဲက Mario, Luigi, Princess Peach, Yoshi, Goomba, Koopa စတဲ့ဇာတ်ကောင်တွေကလည်းကမ္ဘာတဝန်း game ဝါသနာရှင်တွေကိုဆွဲဆောင်ထားနိုင်တဲ့ game ဇာတ်ကောင်တွေဖြစ်ကြပါတယ်။Mario တို့နေကြတဲ့မှုတိုင်းပြည် Mushroom Kingdom စီကိုရောက်ဖူးခြင်းတွေအတွက် Super Nintendo World ဆိုတဲ့ကစားကွင်းကြီးကို American ပြည်ထောင်စုအနောက်ခြမ်းမှာရှိတဲ့ Hollywood မှာဖန်တီးဖွင့်လှစ်ထားပါတယ်။ကစားကွင်းကြီးတဲကိုဝင်သွားလိုက်တာနဲ့ကိုယ်တိုင် game ကဘာကြီးတဲရောက်သွားသလိုဖြစ်နေအောင်လို့နောက်ဆုံးပေါ်နည်းပညာတွေနဲ့လှုပ်ထားတာပါ။Video mapping, projection mapping, augmented reality စတဲ့နည်းပညာတွေနဲ့အပြင်မှာရှိနေသူတွေကို game တွေထဲရောက်နေသလိုဖြစ်အောင်လို့လှုပ်ထားသလို LED မြင်ကွင်းကျယ်မျက်နှာပြင်ပေါ်ကရုပ်လုံးကျွတ်ဇာတ်ကောင်တွေ အပြင်မှာပုံစံတူလုပ်ထားတဲ့ game တွေကဇာတ်ကောင်တွေအရာဝတ္ထုတွေနဲ့တကယ့်ကိုတခြားကမ္ဘာတစ်ခုထဲရောက်နေအောင်လို့အသွင်ပုံစံအမျိုးစုံလုပ်ထားတာပါ။ကမ္ဘာကျော်ရုပ်ရှင်ကားတွေထဲကဇာဝင်ကန်းတွေအတိုင်းကစားကွင်းကြီးတွေဖန်တီးထားတဲ့ Universal Studios ရဲ့ Super Nintendo World ကစားကွင်းအသစ်ကြီးကို Nintendo နဲ့ပေါင်းပြီးတော့ဖန်တီးဖွင့်လှစ်ထားတာဖြစ်ပါတယ်။
It is the next step up for us. I mean, we are very good at bringing film-based attractions.
ကျွန်တော်တို့အတွက်ကနောက်ထပ်ခြေလှမ်းကိုလှမ်းလိုက်တာဖြစ်ပါတယ်။ရုပ်ရှင်ဇာတ်ဝင်ကန်တွေတွေကအတိုင်းစိတ်ဝင်စားစရာကစားကွင်းတွေကိုဖန်တီးပြီးတော့လူတွေကိုဆွဲဆောင်နိုင်အောင်လုပ်တဲ့နေရာမှာကျွန်တော်တို့ကကြွမ်းကျင်ပြီးသားဖြစ်ပါတယ်။အခုဟာကနီတန်ဒိုနဲ့ပေါင်းပြီးတော့ဂိမ်းကိုကစားကွင်းအဖြစ်ဖန်တီးထားတာဖြစ်ပါတယ်။တကယ်ကိုမယုံနိုင်စရာအတွေ့အကြုံမျိုးဖြစ်အောင်
Nintendo ရဲ့ Super Mario game mount က20ထက်မနည်းရှိပါတယ်။အဲ့ဒီ game တွေထဲမှာကစားရတဲ့အတိုင်းအပြင်မှာကစားနိုင်အောင်လုပ်ထားတဲ့ Super Nintendo World ကို2023 February လတုန်းကမှဖွင့်ခဲ့တာပါ။ဖျော်ဖြေမှုအစုံနဲ့ဖွင့်ပွဲလုပ်တဲ့နေတုန်းက Mario game တွေကိုဖန်တီးသူ game designer Shigeru Miyamoto ကိုရိုင်းလာပြီးတော့ကစားခွင့်ကြီးကိုဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။စူပါမာရီယိုဂိမ်းတွေကိုကိုယ်တိုင်စိတ်ကြိုက်ပါဝင်ကစားနိုင်တယ်လို့ဂိမ်းတွေကလို့အမှတ်တွေစုနိုင်ရွှေပြားတွေစုနိုင်တာမို့ဒီကိုလာကြသူတွေအကြိုက်တွေ့နေပါတယ
် Yeah, when I was a kid my parents, my dad, my uncle they loved the old Mario stuff. We had an Nintendo
ကနေပေါ်တွေကကျွန်တော်အမေရောအဖေရောဦးလေးရောကမာရီယိုဂိမ်းတွေကိုတိတ်ကြိုက်ကြတာပါ။အိမ်မှာ Nintendo ဂိမ်းဆက်ရှိတော့အဲ့ဒါနဲ့ကျွန်တော်တို့တစ်ချိန်လုံးကစားကြပါတယ်ပြောရရင်ကျွန်တော်ကလေးအွယ်တွေကမာရီယိုနဲ့ရင်းနှီးနေတာဖြစ်ပါတယ်အခုဒီကိုရောက်နေတော့ကျွန်တော်ကလေးဘွားကိုပြန်ရောက်သွားသလိုဖြစ်နေပါတယ်
I like like it. It feels like a dream come true, right?
ရန်သဘောချပါတယ်။အိမ်မက်ထဲကတိုင်တကယ်ဖြစ်နေတယ်လို့ခံစားရပါတယ်။ဗီဒီယိုဂိမ်းနဲ့ကိုရောက်နေတယ်လို့ဖြစ်နေတော့ထူးထူးခြားခြားအံ့ဩစရာဖြစ်နေပါတယ်။
ကြည့်ကြည့်ငငယ်အရွယ်ဆုံးကစားနိုင်အောင်လုပ်ထားပေးတဲ့ Super Nintendo World ကစားဝင်းစီရောက်လာကြသူတွေစိတ်ပါလက်ပါကစားကြတာကိုမြင်ရတဲ့အတွက်ဖန်တီးသူတွေဘက်ကလည်းဝမ်းသာနေကြပါတယ
် There's nothing better than being inside the land and you'll see kids 5 years old grown men 50 years old
Super Nintendo World မှာ9နှစ်အရွယ်ကလေးကနေအသက်50အရွယ်လူကြီးအထိစိတ်လို့ရှားပြီးတော့ပျော်နေကြတာကိုမြင်ရတာဘာနဲ့မှမလဲနိုင်ပါဘူးသူတို့ကအရင်ဂိမ်းထဲမှာသာကစားဝူးတဲ့နေရာတွေစီကိုအခုကိုယ်တိုင်တွားရောက်ပြီးတော့ကစားနိုင်တဲ့အတွေ့အကြုံကိုရကြတဲ့အတွက်အံ့ဩမဆုံးဖြစ်နေကြတာပ
ါဒီကစားခွင့်ကြီးဟာဂျပန်နိုင်ငံအိုဆာကာမှာရှိတဲ့ Super Nintendo World ကစားခွင့်ကြီးနဲ့ဆင်တူလုပ်ထားတာပါ Mario game တွေထဲမှာမပါမဖြစ်တဲ့အဖြူအနီးစက်တွေနဲ့မှုန်းဝင်တွေကစပြီးတော့ဇက်ကောင်တွေအားလုံးပါတဲ့ game တွေကိုကစားနေကြ game set ကနေတဆင့်ကစားရတာမျိုးမဟုတ်ဘဲကိုယ်တိုင်ပါဝင်ကစားနိုင်ကြတယ်လို့နည်းပညာကြောင့် game set ကောင်တွေနဲ့ကိုနဲ့အပြန်အလှန်တုံ့ပြန်မှုရှိနေအောင်လှုပ်ထားပေးတဲ့အပြင်ကိုနိုင်တဲ့အမှတ်တွေကိုလည်းအထူးလှုပ်ထားတဲ့လက်ပတ်ထဲမှစုထားပြီးတော့ app ကနေတဆင့်ကိုယ့်ရဲ့အောင်မြင်မှုတွေကိုကြည့်နိုင်မှာဖြစ်ပါတယ
် From the moment you enter you're just I think it's totally immersed in this very kinetic environment
ကစားခွင့်ကြီးတဲ့ရောက်ပြီးဆိုတာနဲ့ဂိမ်းတွေကအတိုင်းမနာမနေလှုပ်ရှားနေဝင်ကျင်နေရောက်သွားတယ်လို့ဖြစ်သွားပါလိမ့်မယ်ကွန်ပျူတာနဲ့ဖန်တီးထားတဲ့ဂိမ်းဆက်ကောင်တွေဂိမ်းတွေကနေရာတွေအားလုံးကကိုယ်ပိုင်ဝန်ကျင်မှာရှိနေတယ်လို့အပြန်အလှန်တုံ့ပြန်ကစားနိုင်ပါလေဒီထဲမှာဘာစည်းကမ်းချက်မှမရှိတဲ့အတွက်ကိုယ်စိတ်ကြိုက်ကြိုက်တဲ့နေရာမှာကြိုက်တယ်လို့ကစားလို့ရပါလေဂိမ်းတွေကစားရင်တက်လာတဲ့ပါဝါတွေကိုလက်မှာပတ်ထားတဲ့ပါဝါလက်ပတ်ထဲမှာအမှတ်တွေစုထားလို့ရပါလေမာရီယိုကတ်လည်းစီးလို့ရပါလေအခုဆိုအခါ200လောက်စီးပြီးတော့ပါပြီတခါစီးတိုင်းအတွေ့အကြုံတွေရလို့အချင်းချင်းစီးလဲရိုးမသွားပါဘူး
နှစ်ပေါင်း40နီးပါးဂိမ်းလောကမှာထိတ်တန့်နေရယူထားတဲ့ Super Mario game တွေကို game set တွေရုပ်သံမြင်ဖန်သားပြင်တွေပေါ်ကနေမဟုတ်ဘဲအပြင်မှာကိုယ်တိုင်ပါဝင်ကစားနိုင်အောင်လို့ Hollywood မှာရှိတဲ့ Universal Studios က Super Nintendo World ကစားခွင့်ကြီးကိုဖွင့်လှစ်ထားတာဖြစ်ပါတယ်။ Super Nintendo အပါအဝင်ကမ္ဘာကျော်ရုပ်ရှင်တွေကို theme park ကစားခွင့်ကြီးတွေအဖြစ်အသွင်ပြောင်းထားတဲ့ Universal Studios ပရဝန်ကြီးတဲ့ကိုဝင်ကားလက်မှတ်ကတရက်အတွက် $109 နဲ့အထက်ပေးရမှာဖြစ်ပါတယ်။တကယ်လို့ Universal Studios ဖွင့်တဲ့မနက်9နာရီမတိုင်ခင် Super Nintendo World ကစားခွင့်တဲ့ကိုတနာရီပဲနေမယ်ဆိုရင်တော့$20နဲ့လက်မှတ်ဝယ်နိုင်ပါတယ်။ဂိမ်းဝါသနာရှင်တွေအတွက်ကတော့ကစားခွင့်ကြီးထဲမှာကြည့်စရာကစားစရာတွေများလွန်လာတဲ့အတွက်တနာရီတည်းနဲ့တော့အချိန်လောက်လိမ့်မယ်မထင်ပါဘူးရှင်။ကျွန်မစူမြတ်ပါပါ
။သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOA စီစဉ်နေတဲ့ပတ်သက်ပြီးအချက်ပြုလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA မြန်မာပိုင်းစီစဉ်ရဲ့ Facebook စာမျက်နှာရဲ့ Messenger မှာလည်းစာရေးသားပေးပို့နိုင်ပါတယ်။တောထရှင်တို့ရဲ့ဝေဖန်အချက်ပြုချက်တွေကိုကြိုဆိုပါရရှင်။အခုတော့သတင်းအချင်းချုပ်ကိုနားဆင်ကြရမှာဖြစ်ပါတယ်။တစားကန်အဖြစ်ဖန်ခံထားရသူတွေကိုမကြမီအိမ်ပြန်ခွန်နိုင်ဖို့နီးနေပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ကာနီမှာပြောပါတယ်။ဒါပေမဲ့သမ္မတဘိုင်ဒန်ကအသေးစိတ်ကိုတော့မပြောပါဘူး။အပြစ်ရကာလဂါဇာကိုအခုညှိပိုပေးရေးအစီအစဉ်နဲ့အစ္စရေးကဖန်ထားတဲ့ပါလက်စတိုင်းအကျဉ်းသားတွေနဲ့တစားကန်တွေလဲလှယ်ရေးအကြောင်းတွေကိုဆွေးနွေးနေကြောင်းဟမတ်စ်အဖွဲ့ခေါင်းဆောင်က Reuters သတင်းအေဂျင်စီကိုပြောဆိုထားပါတယ်။မြောက်ကိုရီးယားရဲ့ပထမဆုံးထောက်လန့်ရေးဂျူရုကိုအင်ကာနစ်မှာကဘာပတ်လမ်းကြောင်းနဲ့အောင်မြင်စွာလွှတ်တင်နိုင်ခဲ့တဲ့အချိန်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကဂျူရုလွှတ်တင်တာကိုကြီးကြပ်ကြီးရှုခဲ့တယ်လို့မြောက်ကိုရီးယားကပြောဆိုထားပါတယ်ယူကရိန်းမှာရုရှားကိုအောင်မြင်သွားခဲ့ရင်တော့တရုတ်ကအင်ဒိုပစိဖိတ်ဒေသမှာနေမြေချဲ့ဖို့အတင့်ရဲလာလိမ့်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီနဲ့စစ်ကောင်စီဆန့်ကျင်ရေးလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတာမို့မြန်မာနိုင်ငံကိုအရေးမကြီးရင်မသွားကြဖို့အိန္ဒိယအစိုးရကသူ့နိုင်ငံသားတွေကိုအကြံပြုသတိပေးစာထုတ်ပြန်ထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပါတယ်။ညပိုင်း9:00ကနေ10:00အထိထုတ်လွှင့်မဲ့
VOA Radio ရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနှาศင်နှိုက်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမသင်္ကီထိုက်ပါ။